Welcome to the Voice of America in Burmese.
Mingla ba shin. VOA American တိုင်းရဲ့2015ခုနှစ်အောက်တိုဘာလ10ရက်ကြာသပတေးနေ့ညနေပဲ6နာရီကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖန်ယူနိုင်ပါတယ်ရှင်။မခွာညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမခင်ဖြူထွေးနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။ဆီးရီးယားမှာရုရှားစီရေလုဆောင်မှုတိုးလာတဲ့ပေါ်နေတိုးအဖွဲ့အကြီးအကဲကပြစ်တင်မှုပြန်လိုက်ပါတယ်။ဆော်ဒီဦးဆောင်တဲ့ညမောင်းအဖွဲ့ရဲ့ဒီကြောင့်တက်ခိုက်မှုကြောင့်ယေမန်နိုင်ငံမှာမင်္ဂလာဆောင်တစ်ခုကိုထိမှန်ပြီးလူ15ရောက်တယ်မနဲ့သေဆုံးပါတယ်။အာဖဂန်နစ္စတန်နိုင်ငံကွန်ဒူးစ်မြို့က MSF အဖွဲ့ရဲ့စေယုံတက်ခိုက်ခံရမှုပေါ်အမေရိကန်သမ္မတပရာဂိုဘာမာကတောင်းပန်လိုက်ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတဲ့သတင်းတွေကိုလည်းကြားပါမယ်ခင်ဗျာ။
ဒီနေ့ညနေပိုင်းနားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့ရပ်ပေါင်း30သာလူတော့တဲ့ထွေထွေရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးဖို့ Amnesty International အဖွဲ့ကြီးကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။တခါကြိုတင်မဲပေးထားသူတွေနှစ်ခါပြန်မဲပေးကြတာမျိုးမဖြစ်ရအောင်ရွေးကောက်ပွဲကော်မရှင်ကဘလို့စီမံဆောင်ရွက်ထားပါသလဲ
။မဲရမှုတွေအဲ့ဒါတွေကိုကြိုတင်မဲပေးပြီးသားအကြောင်းတွေကိုမဲစနစ်မှာမှတ်ထားပါတယ်။လာရောက်လို့ရှိရင်အရေးယူပါမယ်ဖမ်းပြီးတော့နှစ်ခါပြီးတဲ့အတွက်ကြောင့်
ဒီရန်စုရွေးကောက်ပွဲကော်မရှင်ကညွှန်ကြားရေးမှူးရဲ့ပြောကြားချက်ကိုနားဆင်ကြရမှာပါရှင်။ဒီလိုသတင်းဆောင်ပါတွေနဲ့အတူကမ္ဘာမှာလက်တလောစိတ်ဝင်စားစရာဖြစ်နေတဲ့အာဖဂန်နစ္စတန်ကနေစီမထဆရာဝန်များကိုအတင်းရဲ့စေယုံကိုဘုံကျဲခံရမှုနဲ့ပတ်သက်လို့သမ္မတဥပမာကတောင်းပန်ခဲ့တဲ့အကြောင်းစားတဲ့သတင်းစာတွေကိုနားဆင်ကြရမှာပါ။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိမ့်နဲ့မက်ခင်ဖြူထွေးတို့ကကြီးညာပေးကြပါမယ်ရှင်။
ဆီးရီးယားနိုင်ငံမှာရုရှားကစီးရဲလုဆောင်မှုတွေစိုးရိမ်ွယ်တိုးမြင့်လာတဲ့ပေါ်မြောက်အတ္တလန္တိတ်စာချုပ်နေတိုးအဖွဲ့အကြီးအကဲကပြစ်တင်ဝေဖန်လိုက်ပါတယ်။ဆီးရီးယားသဘုံတွေကိုရုရှားကလေကြောင်းကနေတိုးမြင့်တိုက်ခိုက်နေတဲ့တစ်စီတစ်ပိုင်းဖြစ်တဲ့ထဲထုံးကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပြီးနောက်တည့်မှာပဲနေတိုးအကြီးအကဲကပြောတာပါ။နေတိုးကော်ဝေးဝန်ကြီးတွေရဲ့စီးပွားတစ်ခုကိုတက်ဖို့ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့ကိုဒီနေ့ရောက်လာချိန်မှာယန်စတိုဒန်ဘတ်ကပြောတာဖြစ်ပါတယ်။ဆီးရီးယားပြည်တွင်းစစ်မှာရုရှားရဲ့ဝင်ရောက်ဆက်ဖက်မှုကအစည်းအဝေးမှာအဓိကဆွေးနွေးမယ့်အကြောင်းအရာဖြစ်မယ်လို့ခန့်မှန်းထားပါတယ်။ဆီးရီးယားကိုလေကြောင်းကတိုက်ခိုက်တာမှာပါဝင်နေတဲ့ရုရှားတိုက်လေယာဉ်တွေဟာဒီသတင်းပတ်တွင်တူရကီလေပိုင်းနဲ့တဲကိုချူပေါက်ဝင်ရောက်ခဲ့တယ်ဆိုတဲ့သတင်းကြောင့်ဒီကိစ္စကပိုပြီးအရေးကြီးလာနေတာပါတူရကီဟာအမေရိကန်ပြည်ထောင်စုရဲ့စစ်ဖက်မှအမိနိုင်ငံတစ်ခုဖြစ်ပါတယ်ဒီကနေ့စီးဝေးကနေအကြက်တဲ့အရှင်ရော့သွားရင်နီလန်တွေထွက်လာအောင်နေတိုးဝင်ကြီးတွေဆွေးနွေးကြမှာပါ
ဆော်ဒီအာရေဗျာဥဆောင်တဲ့ညွန့်ပေါင်းတပ်ဖွဲ့ကပြစ်တာလို့တန်တရားရှိတဲ့လေကြောင်းတိုက်ခိုက်မှုတစ်ခုယေမန်နိုင်ငံကမင်္ဂလာဆောင်တစ်ခုကိုထိမှန်သွားတယ်လို့မျက်မြင်တွေနဲ့တာဝန်ရှိသူတွေကပြောပါတယ်အဲ့ဒီဖြစ်ရကြောင်လူ15ယောက်ထက်မနည်းသေဆုံးပြီး25ယောက်ထက်မနည်းဒဏ်ရာရသွားပါတယ်ဒါမပီနဲ့စံပန်ဒေတာကအိမ်တလုံးပုံဟူးနေကတိုက်ခိုက်ခံရတာပါအဲ့ဒီဒေတာကိုရှီယာဟူဒီတပုံတွေကထိန်းချုပ်ထားတာဖြစ်ပြီးညွန့်ပေါင်းဖွဲ့ကဘုံကျဲတိုက်ခိုက်နေတာလအတော်ကြာနေပါပြီဆော်ဒီအာရေဗျာနိုင်ငံရီယတ်မြို့အခြေစိုက်ညွန့်ပေါင်းဖွဲ့ကတော့ဒီဖြစ်ရက်နဲ့ပတ်သက်ပြီးမှတ်ချက်တစ်စုံတရာမပေးသေးပါဘူးယေမန်နိုင်ငံမှာလူအသေးပြောက်များတဲ့တိုက်ခိုက်မှုတွေကိုညွန့်ပေါင်းဖွဲ့ကလုပ်ခဲ့တယ်လို့အချိန်များစွာဆွတ်ဆွဲပြောဆိုခံထားရပါတယ်6လကြာလာပြီဖြစ်တဲ့လေကြောင်းတိုက်ခိုက်မှုတွေအတွင်းအရက်သား1100တိစုံရပြီလို့ကုလသမဂ္ဂကပြောပါတယ်ညွန့်ပေါင်းဖွဲ့ကမင်္ဂလာဆောင်တစ်ခုကိုပြစ်မှတ်ထားတိုက်ခိုက်တယ်လို့ဆွတ်ဆွဲခံရတာဒါဟာဆက်ရက်အတွင်းဒုတိယအကြိမ်ဖြစ်ပါတယ်။စက်တင်ဘာလ28ရက်နေ့ကပင်လယ်နီကဲယူရန်နာမှာမင်္ဂလာဆောင်တစ်ခုကိုတိုက်ခိုက်တာကြောင့်လူပေါင်း130ကျော်သေဆုံးရတဲ့ဖြစ်ရပ်ဟာသူတို့နဲ့မဆိုင်ဘူးလို့ညွန့်ပေါင်းဖွဲ့ကညှင်းဆန်ထားပါတယ်။ဒီဖြစ်ရပ်ဟာယင်မင်မှာပြိပက္ခစဖြစ်ခဲ့တဲ့ကဆိုရင်တစ်ချိန်တည်းနဲ့လူအများဆုံးသေဆုံးတဲ့ဖြစ်ရပ်ပါ။ဆော်ဒီအာရေဗျာဥဆောင်ပြီးတခြားအာရဗ်၉နိုင်ငံပါဝင်တဲ့ညွန့်ပေါင်းဖွဲ့ကိုအမေရိကန်ပြည်ထောင်စုကထောက်ခံထားပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံကွန်ဒူးစ်မြို့မှာနေစီမထဆရာဝန်များအဖွဲ့ MSF ကဖွင့်လှစ်ထားတဲ့စေယုံကိုအမေရိကန်ကဘုံကျဲတိုက်ခိုက်ခဲ့တဲ့ပေါ်သမ္မတဘရက်အိုဘားမားက MSF အဖွဲ့ကိုတောင်းပန်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အဲ့ဒီတိုက်ခိုက်မှုကြောင့်လူ22ဦးသေဆုံးခဲ့တာပါ။ MSF အဖွဲ့ရဲ့အကြီးအကဲဒေါက်တာဂျိုအန်လူကိုမစ္စတာအိုဘားမားကဖုံးဆက်ပြီးတောင်းပန်စကားပြောသလိုစိတ်မကောင်းဖြစ်ရတဲ့အကြောင်းပြောခဲ့တယ်လို့သမ္မတအိမ်ပြုတော်ပြောခွင့်ရဂျော့ဂျ်အာနက်စ်ကပြောပါတယ်။ဒီဖြစ်ရပ်မှာအမားယွင်းရှိခဲ့ပြီးအမေရိကန်မှာတာဝန်ရှိတဲ့အကြောင်းဘာဖြစ်ခဲ့တယ်ဆိုတာကိုအတိအကျသိရအောင်လုပ်ဖို့ Mr. Obama ကတိတ်ကိုဆေးရထက်တယ်မှာကြောင့် Mr. Ernest ကပြောပါတယ်။ Mr. Obama ဖုံးဆက်တယ်ဆိုတာကိုဗိုလ်ထူးနေနေ့လယ်ပိုင်းထုတ်ပြန်ချက်တစ်ခုထဲမှာဒေါက်တာလူကအတိအမှတ်ပြုထားပါတယ်။ဒါပေမဲ့ Geneva သဘောတူညီချက်တွေအရတီးခြားလွတ်လပ်တဲ့အဖွဲ့တစ်ခုကနေစုံစမ်းစစ်ဆေးဖို့အစောပိုင်းတောင်းဆိုထားတာကိုထပ်ပြောပါတယ်။ Kunduz မှာဘာဖြစ်ခဲ့တယ်ဘယ်လိုဖြစ်ခဲ့တယ်ဆိုတာနဲ့ဘာကြောင့်ဖြစ်ခဲ့တယ်ဆိုတာတွေကိုသိရဖို့အတွက်စုံစမ်းစစ်ဆေးဖို့တောင်းဆိုတာပါ။ကျန်ဒီဘာသဘောတူညီချက်တွေဟာလက်နက်ကင်ပြည်ပခါတွေမှာပြုမှုလုဆောင်တာတွေနဲ့ဆိုင်တဲ့နိုင်ငံတကာစာချုပ်တွေလုံထုံးလုံနည်းတွေဖြစ်ပြီးစစ်ပွဲတွေမှာမပါဝင်သူတွေဆက်ပြီးပါဝင်နေခြင်းမရှိတော့သူတွေကိုအကောက်အကွယ်ပေးဖို့ရည်ရွယ်တာပါ
ဂျူးလူမျိုးတွေအပေါ်ပါလက်စတိုင်းတွေကဓာတ်ထိုးတိုက်ခိုက်တဲ့ဖြစ်ရပ်တချို့ဖြစ်ခဲ့ပြီးတဲ့နောက်ဒီလိုအကြမ်းဖက်တိုက်ခိုက်မှုမျိုးတွေထပ်ပြီးတော့မကြုံရအောင်အမြင့်ဆုံးအနေထားနဲ့သတိကြီးကြီးထားကြဖို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတာယာဟုကအစ္စရေးပြည်သူတွေကိုသတိပေးလိုက်ပါတယ် ဒီကိစ္စကိုင်တွယ်ဖြစ်ရှင်းနိုင်ဖို့အတွက်မစ္စတာနာတာယာဟုဒီနေ့ဂျာမနီနိုင်ငံကိုထွက်ခွာမဲ့ခီးစင်ကိုတောင်မှဖျက်သိမ်းခဲ့တာပါအကြမ်းဖက်လှုပ်ရှားမှုတွေဇက်တိုက်ကြုံတွေ့နေရဆဲဖြစ်တယ်လို့ဆိုပြီးအကြမ်းဖက်သမားတွေစူပူလုံစော်သူတွေကိုပြင်းပြင်းထန်ထန်ကိုက်တွယ်နှိမ်နှင်းသွားရမယ်အကြမ်းဖက်လှုပ်ရှားမှုတိုက်ဖက်ရေးအတွက်လိုအပ်တဲ့နီလန်ပေါင်းစုံသုံးပြီးအစ္စရေးတပ်ဖွဲ့တွေရဲ့အင်အားကိုလည်းတိုးမြင့်သွားမယ်လို့မစ္စတာနာတာယာဟုကပြောပါတယ်မနေ့ကပုံထူနေ့ကပဲပါလက်စတိုင်းအမျိုးသမီးတူကအစ္စရေးအမျိုးသားတယောက်ကိုဓာတ်နဲ့ထိုးတိုက်ခတ်ခဲ့တာပါနောက်ပိုင်းမှာတိုက်ခိုက်သူအမျိုးသမီးဟာအမျိုးသားရဲ့ပြန်လည်ပြစ်ခတ်မှုနဲ့ဒဏ်ရာရပြီးဂျေရုဆလင်ရဲ့မြို့ဟောင်း Old City မှာစေကူတာခံနေရပါတယ်ဒီ Old City မှာရှိတဲ့ပါလက်စတိုင်းတွေအပေါ်အစ္စရေးကလုံခြုံရေးအရာတင်းကျပ်ထားမှုကိုပြန်လည်ဖြေပေးခဲ့ပြီးနိုင်ပိုင်းအကြမှာပဲအခုတိုက်ခိုက်မှုဖြစ်ခဲ့တာပါအရှိဂျေရုဆလင်မှာရှိတဲ့မွတ်စလင်တွေကအယ်အခ်ဆာဘလီအဖြစ်ကိုးကွယ်ပြီးဂျူးတွေက Temple Mount ဘာသာရေးအထွတ်မြတ်နေရာအဖြစ်သတ်မှတ်ထားတဲ့နေရာမှာအဓိကပြဿနာဖြစ်ရာကနေအစ္စရေးနဲ့ပါလက်စတိုင်းတို့အကြအကြမ်းဖက်မှုတွေဟာပြီးခဲ့တဲ့သတင်းပတ်အတွင်းမှာပြန်လည်ကြီးထွားလာခဲ့တာဖြစ်ပါတယ်အဲ့ဒီနေရာမှာပါလက်စတိုင်းတွေလာရောက်ဝေးပြူလို့မရအောင်အစ္စရေးတို့ကပိတ်ပင်နေတယ်လို့ပါလက်စတိုင်းတွေကဆွဆွဲထားပြီးတော့အစ္စရေးကတော့ဒါကိုလည်းမဟုတ်ဘူးလို့ညင်ဆန်ထားပါတယ်ရှင်
ကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေကြော်တာပရိညနေပဲသတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အမေရိကန်ကကျူးဘားနိုင်ငံပေါ်ချမှတ်ထားတဲ့ကုန်သွယ်ရေးဆိုင်ရာပိတ်ဆို့ရည်ရွယ်မှုကိုရုပ်သိမ်းရေးနဲ့နိုင်ငံခြားစီးပွားရေးပူပေါင်းဆောင်ရွက်မှုမြင့်တင်ရေးတို့အတွက်ပူပေါင်းလှူဆောင်မှုကျူးဘားနဲ့အမေရိကန်တို့သဘောတူလိုက်ပါတယ်။ကျူးဘားပြည်ပကုန်သွယ်ရေးနဲ့ယင်းမှုနယ်မှုဆိုင်ရာဝန်ကြီးနဲ့အမေရိကန်ကုသရေးရောင်းဝယ်ရေးဝန်ကြီးတို့ကျူးဘားနိုင်ငံဟာဗာနာမြို့တော်မှာတွေ့ဆုံဆွေးနွေးပြီးသဘောတူလိုက်ကြတာပါ။အမေရိကန်ကုသရေးရောင်းဝယ်ရေးဝန်ကြီးဖန်နီပစ်ကာဟာနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီပြီးရင်ကျူးဘားနိုင်ငံကိုသွားတဲ့ဒုတိယမြောက်အမေရိကန်ဆိုရဖော်ဝင်ပါ။ကျူးဘားနိုင်ငံပေါ်ဆယ်စုနှစ်ပေါင်းများစွာကုန်သွယ်ရေးပိတ်ဆို့ထားတာဟာနိုင်ငံခြားစီးပွားဆက်ဆံရေးမှာအဓိကအတားအဆီးဖြစ်တယ်လို့ကျူဘာပြည်ပကုန်သွယ်ရေးနဲ့ယင်းနှိမ့်နှံမှုဆိုင်ရာဝန်ကြီးရိုဒရီဂိုမာမစီယာဒီအက်စ်ကဆွေးနွေးပွဲတွင်ပြောပါတယ်။ကုန်သွယ်ရေးပိတ်ဆို့မှုကိုပြေဝါရုပ်သိမ်းဖို့အမေရိကန်ကွန်ဂရက်လွှတ်တော်ရဲ့အတည်ပြုချက်လိုပေမဲ့သမ္မတဘရက်ကိုဘာမှအစိုးရအဖွဲ့အနေနဲ့အုပ်ချုပ်ရေးပိုင်းမူပေါင်းအတွင်းကနေတချို့မူဝါဒရေးရာတွေကိုရှော့ပေါ်ပေးနိုင်တယ်လို့ကျူဘာဝန်ကြီးကပြောပါတယ်။
EU ဥရောပသမဂ္ဂရဲ့တရားရေးဝင်ကြီးတွေနဲ့ပြည်ထောင်ဝင်ကြီးတွေဟာဒီကနေ့လူဆင်ဘတ်မှာတွေ့ဆုံပြီးဥရောပနိုင်ငံတွေရင်ဆိုင်နေရတဲ့ရွှေ့ပြောင်းဒုက္ခတွေအရေးနဲ့ပတ်သက်လို့ဆွေးနွေးနေကြပါတယ်။စစ်ပွဲတွေနဲ့ဆင်းရဲနွမ်းပါမှုအခြေအနေတွေကြောင့်တိုင်းပြည်ကစွန့်ခွာပြီးဥရောပမှာအခြေချနေထိုင်ခွင့်ရဖို့ကြိုးစားကြတဲ့ဒုက္ခတွေနဲ့ပတ်သက်လို့ဘယ်လိုကံတွေဖြည့်ဆင်းကြမလဲဆိုတာကိုဘော်လ်ကန်ဒေသနိုင်ငံတွေကတရားရေးနဲ့ပြည်ထောင်ဝင်ကြီးတွေအပြင်အရှေ့လေပိုင်းနိုင်ငံတချို့ကဝင်ကြီးတွေပါပါဝင်ပြီးတော့ပူးတွဲဆွေးနွေးပွဲတရက်ကျင်းပသွားဖို့ရှိတယ်လို့ EU အရာရှိတွေကပြောပါတယ်။ဥရောပကိုအလုံးရင်းဝင်ရောက်လာနေကြတဲ့ရွှေပြောင်းဒုက္ခသည်တွေအရေးကိုင်းတွဲဖြစ်ရှင်းဖို့ဥရောပအဖွဲ့ဝင်နိုင်ငံတွေအကြားအားလုံးသဘောတူလက်ခံတဲ့မူဝါဒတရချမှတ်သွားလိုတယ်လို့ဂျာမနီပြည်ထောင်စုဝန်ကြီးကဒီကနေ့ပြောဆိုခဲ့ပါတယ်။အဖွဲ့ဝင်နိုင်ငံတွေအကြားဒီကိစ္စပုံပုံလင်းလင်းဆွေးနွေးအဖြေရှာသွားမယ်လို့လည်းဆိုပါတယ်။ EU အနေနဲ့ဥရောပကိုဝင်ရောက်လာတဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးအမှန်တကယ်ခိုးလုံခွင့်လိုအပ်သူတွေကိုသာနေထိုင်ခွင့်ပြုပြီးတော့ကျန်တဲ့သူတွေကိုနေရပြန်ဖို့စီမံချမှတ်ထားပေမဲ့လို့နေရပြန်ဖို့ခံရတဲ့ဒုက္ခသည်အရေးအတွက်ကစုစုပေါင်း40ရာခိုင်နှုန်းတောင်မှမရှိပါဘူးရှင်။
2015ခုနှစ်အတွက်စာပေဆိုင်ရာနိုဘယ်ဆုကိုဘယ်လာရုစ်နိုင်ငံသူစာနာရှင်သမားဆဗလနာအလက်ဆီဗစ်ကိုဆွီဒင်နိုင်ငံစတော့ခေါမြို့အခြေစိုက်နိုဘယ်ဆုရွေးချယ်ရေးကော်မတီကချီးမြှင့်လိုက်ပါတယ်။သူရဲ့အတန်မျိုးစုံပါတဲ့ရေးသားချက်တွေမိမိတို့ခေတ်ကာလရဲ့ခံစားရမှုနဲ့ရဲစွမ်းတက်တီတို့ကိုဖော်ကျူးချက်တွေကြောင့်အခုလိုနိုဘယ်ဆုချီးမြှင့်တဲ့အကြောင်းဆွီရွေးချယ်ရေးကော်မတီကပြောပါတယ်။အလက်ဆီဗစ်ဟာယူကရိန်းနိုင်ငံကရှာနိုဘိုင်းနျူကလ িয়ার စက်ရုံဘေးရန်တွေနဲ့ဘီအန်ဒရီရဲ့လူသားပေါ်တက်ရောက်မှုအာဖဂန်နစ္စတန်စစ်ပွဲဆိုဗီယက်နဲ့ဆွေဗီယက်လွန်ကာလတမိုင်းကြောင်းတွေနဲ့ပတ်သက်ပြီးစာအုပ်တွေရေးသားခဲ့သူပါသူရဲ့ရေးသားချက်တွေကိုဗဇက်ပြောရာဇဝင်နဲ့ကိုယ်တိုင်တွေ့ကြုံခဲ့ရသူတွေရဲ့အမြင်တွေပေါ်အထူးအခြေပြုထားပါတယ်အခုနိုဘယ်ဆုဟာသူရထားခဲ့တဲ့ဆုအများပြားကြားမှာတော့နောက်ဆုံးရလိုက်တဲ့ဂုဏ်သိက္ခာအရှိဆုံးဆုပဲဖြစ်ပါတယ်နိုဘယ်ညင်ညာရေးဆုကိုတော့တောက်ကြနေမှာကြီးညာဖို့ရှိပြီးလောလောဆယ်တစ်ပြေးနေသူ10ဦးထဲမှာဂျာမန်ဝန်ကြီးချုပ်အန်ဂလာ မာကဲလ်ကထိပ်ဆုံးမှရှိနေပါတယ်
ဂျာမနီနိုင်ငံထုတ် Volkswagen ကားတွေကနေကာဗွန်တန်ငွေထုတ်လွှင့်မှုပြဿနာနဲ့ပတ်သက်တဲ့ဟိုလီကျော်သတင်းတွေဩစတြေးလျနိုင်ငံကဒီလိုကားမောင်းသူတွေကြားမှာလည်းသတိထားလာခဲ့ပြီးတဲ့နောက်မှာတော့ Volkswagen ကုမ္ပဏီဟာဩစတြေးလျမှာတရားစွဲခံရမယ့်အရေးနဲ့ရင်ဆိုင်လာနေရပါတယ် Volkswagen Audi နဲ့ Skoda က9000ကျော်မှာကာဗွန်တန်ငွေထုတ်လွှင့်မှုပြဿနာရှိနေတယ်လို့ယူဆရပါတယ်ဒီပြဿနာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုမှာသတင်းတွေကြဲကြဲပြန့်ပြန့်ထွက်ခဲ့ပြီးတဲ့နောက်သတင်းနှစ်ပတ်ကျော်ကြာပြီးတော့မှ Volkswagen ကုမ္ပဏီကြီးကသူတို့ရဲ့မယုံမသားလုပ်မှုကိုဝန်ခံခဲ့တာဖြစ်ပါတယ်ရှင်
။ Republican Party ကထိန်းချုပ်ထားတဲ့ American Outlook တော်တွင်သဘောထားတင်မာတဲ့ Conservative အမတ်တချို့ရဲ့လှုပ်ဆောင်ချက်တစ်ခုကြောင့် Outlook တော်ဥက္ကဋ္ဌတစ်ခုဒီကနေ့မဲပေးရွေးချယ်မဲ့ကိစ္စပိုပြီးရှုပ်ထွေးသွားပါတယ်။ယာရုကနားယူတော့မဲ့လက်ရှိဥက္ကဋ္ဌဂျွန်ဘေးနာနေရာမှာဥက္ကဋ္ဌတစ်ခု Republican Party ကအစားထိုးရွေးချယ်ရမှာပါ။ Outlook တော် Freedom Caucus လို့ခေါ်တဲ့အုပ်စုက Florida Outlook တော်အမတ် Daniel Webster ကိုဥက္ကဋ္ဌယာရုအတွက်ထောက်ခံခဲ့တဲ့အကြောင်း ပေါ်ဒူနေကမဲပေးဆုံးပြတ်တာဖြစ်ပါတယ်။ဒါဟာဥက္ကဋ္ဌဖြစ်ဖို့ကြိုးစားနေသူနောက်တူဖြစ်တဲ့အောက်လွတ်တော်လူများစုခေါင်းဆောင်ကယ်လီဖိုးနီးယားအောက်လွတ်တော်အမတ်ကေဗင်မက်ဂတီကိုပယ်ချလိုက်တာပါပဲ။မစ္စတာမက်ဂတီဟာအောက်လွတ်တော်ရီပပလီကန်လွတ်တော်အမတ်249ယောက်ထဲကအများစုရဲ့ထောက်ခံမှုကိုရထားသူပါ။အောက်တိုဘာလ29ရက်နေ့ကျရင်အောက်လွတ်တော်တစ်ခုလုံးမှမဲခွဲဆုံးဖြတ်တဲ့အခါတကယ်လို့ Freedom Caucus အဖွဲ့ဝင်လွတ်တော်အမတ်40လုံးကမစ္စတာဝက်စတာကိုထောက်ခံမဲ့ပေးကြမယ်ဆိုရင်တော့မစ္စတာမက်ဂတီအနေနဲ့ပုဂ္ဂတဖြစ်ဖို့လိုအပ်တဲ့မဲအရေးအတွက်အလုံးလောက်ရနိုင်ပွဲမရှိပါဘူး။25နှစ်ကြာအောက်လွတ်တော်အမတ်တဒန်တွင်ပြီးခဲ့တဲ့9နှစ်ကာလမှာဥက္ကဋ္ဌဖြစ်ခဲ့တဲ့မစ္စတာဘီနာကသူ့အနားယူတော်မယ်ကြောင်းပြီးခဲ့တဲ့လကကြေညာထားတာပါ။တရုတ်နိုင်ငံလေပိုင်းမှာမကြသေးခင်ကမှဖွင့်ထားတဲ့မန္တရာကြီးမှာအကြောင်းပေါ်လာတာကြောင့်တရင်းတစ်ပတ်ကြာနိုင်ငံတော်အားလည်းရက်ကာလအတွင်းမှာပဲခီးသွွားလိုက်ဆိုင်ရာတာဝန်ရှိသူတွေကတရားကိုပိတ်ထားလိုက်ရပါတယ်။ဟီနန်ပြည်နယ်ယွန်ထိုင်ရှန်ဒေသကမန္တရာမှာတရင်းလာနေကခီးသွွားထောင်ပေါင်းများစွာဖျက်ဆောက်နေကြခြင်းကျေလောင်တဲ့အတန်ကြီးမိပြီးအကြောင်းပေါ်လာတာပါ။223ပြည်ရှိတဲ့မန္တရာကြီးရဲ့အပိုင်းတစ်ခုကနေငွေအကြွေစည်းအရွယ်အပိုင်းစာလေးတွေတွန့်တက်လာတာကိုအစိုးရပိုင် CCTV ရုပ်သံသတင်းဌာနရဲ့ထုတ်လွှင့်ချက်မှာတွေ့ရပါတယ်။တရာကြီးမှာမှန်သားပြင်သုံးတက်ရှိတဲ့အထက်တထပ်မှာပဲအပြည့်စည်ရှိခဲ့တာကြောင့်ဘေကင်းလုံခြုံရေးအတွက်ချင်းချောက်မှုမရှိပါဘူးလို့အဲ့ဒီဒေတာရဲ့စီမံခန့်ခွဲရေးဆိုင်ရာဌာနကဒီကနေ့ blog ပေါ်မှာရေးထားပါတယ်။အကြောင်းပေါ်ရတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးသူတွေရှာဖွေနေကြပြီးမှန်သားပြင်တရာဟာ test to yan ပေကို185ပေါင်အလေးချိန်ထိခံနိုင်ရင်ရှိတယ်လို့ဆိုပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မခင်ဖြူထွေးတို့ကြီးညာသွားခဲ့တာပါ။အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ကိုအင်တာနက်ဆာမျက်နှာကနေပြီးတော့လည်းတစ်ချိန်တည်းမှာ website လိပ်စာ burmese.voanews.com ကနေနှာစင်နိုင်ပါတယ်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။အမေရိကန်ပြည်ထောင်စုအခြေစိုက် International Republican Institute IRI ဟာလာမယ့်ရွေးကောက်ပွဲအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုကူညီထောက်ပံ့ပြီးပူးပေါင်းဆောင်ရွက်နေတယ်လို့ပြောပါတယ်။ဒါ့အပြင်ရွေးကောက်ပွဲမှာဝင်ရောက်ရွေးချယ်ခံမဲ့နိုင်ငံရေးပါတီအသီးသီးကကိုယ်စားလှယ်လောင်းတွေရွေးကောက်ပွဲကိုစောင့်ကြည့်ကြမဲ့အရက်ဖက်လူအဖွဲ့အစည်းတွေကိုလည်းတင်နန်းတွေပေးနေပါတယ်။အပြည့်အစုံကို VOA သတင်းတောက်မတ်သိန်ကီလင်းကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။International Republican Institute IRI အနေနဲ့နိုင်ငံရေးပါတီတွေအရက်ဖက်လူအဖွဲ့အစည်းတွေကိုတင်နန်းပို့ချပေးရမှာရွေးကောက်ပွဲကော်မရှင်အပါအဝင်အခြားအာဏာပိုင်တွေနဲ့လည်းအတူပူးပေါင်းဆောင်ရွက်နေတယ်လို့ IRI မြန်မာဌာနကိုယ်စားလှယ် Steve Sima ကပြောဆိုလိုက်ပါတယ
် IRI said you know I would say we've had a constructive relationship with the UEC and you know as I mentioned we have conducted 95
political party workshops under IRI နဲ့ UGOB Commission ရဲ့ဆက်ဆံရေးဟာပြည်သူ့ဘောဆောင်ပါလေ USCND ရဲ့ပံ့ပိုးမှုနဲ့ IRI ကနိုင်ငံရေးပါတီတွေနဲ့ workshop လုပ်ရုံဆွေးနွေးပွဲပေါင်း95ကကျင်းပနိုင်ခဲ့ပါတယ်ဒီလိုဆောင်ရွက်တဲ့အခါတိုင်းမှာလည်း UEC နဲ့ရောဒေသခံအာဏာပိုင်အဖွဲ့အစည်းတွေနဲ့ပါပြည်သူ့ဘောနဲ့ပူးပေါင်းဆောင်ရွက်နေပါတယ်ခုချိန်ကနေ UGOB ကျင်းပမယ့်နေ့အထိမဲယုံမှာစောင့်ကြည့်မဲ့နိုင်ငံရေးပါတီကိုယ်စားလှယ်တွေအတွက် IRI ကနေနောက်ထပ်တင်နန်း19ခုပေးတဲ့အခါမှာလည်း UGOB Commission နဲ့သက်ဆိုင်ရာအာဏာပိုင်တွေကကူညီနေကြပါတယ်မဲပေးတဲ့နေ့ကျရင်မဲယုံတွေမှာနိုင်ငံရေးပါတီတွေကအကဲခတ်စောင့်ကြည့်မဲ့သူတွေနဲ့ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေရဲ့ကိုယ်စားလှယ်တွေကိုတင်နန်းပေးနေတာဖြစ်ပါတယ်။ရွေးကောက်ပွဲကော်မရှင်နေနဲ့ရှေ့လျှောက်စိန်ခေါ်မှုပြဿနာတွေနဲ့အများကြီးရင်ဆိုင်ရဥပမာပါ။ခုချိန်ထိတော့ရွေးကောက်ပွဲကော်မရှင်ရဲ့ကြိုးပမ်းမှုတွေကိုအားပေးရမှာဖြစ်ပါတယ်။ဒါပေမဲ့ခုချိန်ကနေရွေးကောက်ပွဲကျင်းပတဲ့နေ့အထိဒီထက်မကလုပ်ဖို့လိုနေပါသေးတယ်
။ IRI ရဲ့တင်နန်းတွေမှာနိုင်ငံရေးပါတီဝင်ကိုယ်စားလှယ်လောင်းတွေကိုထိရောက်စွာမဲဆွယ်စည်းရုံးနိုင်အောင်နီးလန်းနေတဲ့တင် जा ပေးနေပြီးရွေးကောက်ပွဲဆောင်ကြည့်မဲ့အရက်ဖက်လူအဖွဲ့အစည်းတွေကိုတော့မဲဆန္ဒရှင်တွေကိုပညာပေးရင်းနဲ့မဲယုံတွေမှာဆောင်ကြည့်ရေးဆိုင်ရာတင်နန်းတွေပို့ချပေးနေတာပါတင်နန်းသားတွေကလည်းတက်တက်ကြွကြွရှိကြတယ်လို့ Steve Sima ကအခုလိုပြောပါတယ
် The participants that we've been working with I think you know there is some energy to compete and
ကျွန်တော်တို့တင်နန်းတွေကိုတက်ကြတဲ့သူတွေကြည့်ရတာခွန်အားတွေအပြည့်နဲ့စိတ်ဝင်စားရှိကြတာတွေ့ရပါတယ်။ပြီးခဲ့တဲ့လတွေတုန်းကဆိုရင်အလားလာရှိတဲ့ရွေးကောက်ပွဲဝင်ကြမယ့်ကိုယ်စားလှယ်လောင်းတွေကိုတင်နန်းပေးတော့ကသူတို့တွေတကယ်ကိုအင်တိုက်အားတိုက်ရှင်ပြန်ကြဖို့အားတန်နေတာတွေ့ရလို့အားရကျေနပ်တယ်လို့လေးစားမိပါတယ်။အခုလုပ်ငန်းစဉ်တွေဟာပြည့်စုံတယ်လို့ပြောလို့မရပေမဲ့နိုင်ငံရေးပါတီ60ခုကကိုယ်စားလှယ်လောင်း6000ကျော်ပါဝင်ရှင်ပြန်ကြဖို့စိတ်ပိုင်းဖြတ်ပြီးတော့အလေးနက်ထားတာကိုတွေ့ရတာဟာကျေနပ်စရာပါပဲ။
IRI အနေနဲ့အရက်ဖက်အဖွဲ့အစည်းတွေကိုမြန်မာရုံးခွဲလာရောက်ဖွင့်လှစ်ထားတဲ့2013ခုနှစ်ကတည်းကတင်နန်းပေးနေတာဖြစ်ပါတယ်။လက်ရှိအရက်ဖက်လူအဖွဲ့အစည်းတွေရဲ့အခမ်းကဏ္ဍကို Steve Sima ကအခုလိုသုံးသပ်ပါတယ်
။ We've seen improvements, you know, I can't speak generally about all civil society, but the partners that we've been working with
အရက်ဖက်လူအဖွဲ့အစည်းတွေအားလုံးကိုရေဘူးကခြုံပြီးတော့ပြောနိုင်ပေမဲ့ကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်နေတာကြာပြီဖြစ်တဲ့အဖွဲ့အစည်းတွေ ခုမှအသက်ဆက်ဆံရတဲ့အဖွဲ့တွေကတော့နှစ်နှစ်ခွဲအတွင်းဆွဆောင်ရည်တည်တည်တတ်တာတိုးတက်လာတာတွေ့ရလို့အားတက်မိပါတယ်။ရဲဘက်လူဖွဲ့ကြီးတွေကဒီရွက်ောက်ပွဲမှာကျယ်ပြန့်တဲ့အခမ်းအခါနာကနေပါဝင်ပံ့ပိုးနေကြပါတယ်။ရွက်ောက်ပွဲကော်မရှင်နဲ့ရဲဘက်လူဖွဲ့ကြီးတွေရဲ့ဆက်ဆံရေးကလည်းတည်တည်တတ်တာတိုးလာတာတွေ့ရပါတယ်။ဒါကြောင့်ရဲဘက်လူဖွဲ့ကြီးတွေရဲ့အခမ်းအခါနာကအပြူသဘောဆောင်ပါတယ်
။မြန်မာနိုင်ငံရွက်ောက်ပွဲအတွက်နိုင်ငံရေးပါတီတွေရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေကိုတင်တန်းပေးလေ့ကျင့်နေတဲ့အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်အခြေစိုက် IRI အဖွဲ့အနေနဲ့ရမုံဝင်မလုံလောက်မှုကြောင့်လာမယ့်2015ရွေးကောက်ပွဲကိုကြကြပြက်ပြက်စောင့်ကြည့်လေ့လာနိုင်မှာမဟုတ်ပေမဲ့ရွေးကောက်ပွဲနေ့မှာတော့ရေဒိုစောင့်ကြည့်သူတွေနဲ့အကဲခတ်စောင့်ကြည့်သွားမှာဖြစ်ပါတယ်ရှင်
ရွေးကောက်ပွဲဆောင်ကြည့်မယ့်အဖွဲ့တွေကိုအမေရိကန်ခြေဆိုင် IRI ကတင်နန်းပေးနေတဲ့အကြောင်းမတ်သိန်ကြီးလင်းပြောပြသွားတာပါအခုကြိုတင်မဲ့ပေးသူတွေဆိုင်ရာစီမံချက်တွေကိုဘက်ကအလှည့်ပေးပါအောင်မရှင်ကြိုတင်ဆန္ဒမဲ့ပေးမဲ့မဲဆန္ဒရှင်တွေရဲ့အမည်စရင်ကိုမြို့နယ်အလိုက်ရွေးကောက်ပွဲကော်မရှင်ရုံးနေမှာကတ်ထားမှာဖြစ်တဲ့အကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါတယ်ဒါပြင်ရွေးကောက်ပွဲကျင်းပနေတဲ့အချိန်မှာလဲကြိုတင်မဲ့ပေးထားတဲ့နာမည်တွေကိုမဲပေးမဲ့စီရင်ထဲမှာဖျက်ထားပြီးကြိုတင်မဲ့ပေးပြီးကြောင်းတခါတည်းရေးသွင်းသွားမယ်လို့ဆိုပါတယ်ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မိခကပေးပို့ထားပါတယ်ရှင်
ကြိုတင်မဲတွေနဲ့ပတ်သက်ပြီးကြိုတင်မဲပေးသူတွေအနေနဲ့နှစ်ခါပြန်မဲပေးနိုင်တယ်လို့ဝေဖန်နေကြတဲ့အပေါ်ရွေးကောက်ပွဲကော်မရှင်ကအခုလိုပြောဆိုလိုက်ပါတယ်
ကြိုတင်မဲပေးတဲ့လူတွေရဲ့တစ်တစ်ပုံစံတစ်နှစ်ပုံစံတစ်သုံးပုံစံနဲ့ကတ်ပြီးတော့မဲရုံနေမှာကတ်ထားပါတယ်မဲရုံမူတွေအဲ့ဒါတွေကိုကြိုတင်မဲပေးပြီးသားအကြောင်းတွေကိုမဲစနစ်မှာမှတ်ထားပါတယ်လာရောက်လို့ရှိရင်အရေးယူရမယ်ဖမ်းပြီးတော့နှစ်ခါပြီးတဲ့အတွက်ကြောင့်ညင်သာစွာကျွန်တော်လှုပ်ထားပါတယ်အဲ့ဒီမရှင်းတဲ့ပါတီရှင်ကျွန်တော်စီကိုလာမေးပါလို့လည်းလမ်းညွှန်လိုက်ပါဤပကအခုဤပကိုကြိုတင်မဲလက်မှတ်တွေထုတ်ပေးပါထုတ်ပေးပြီးပါပြီ3000 4000ကျော်ခံမှန်းရရှိပါတယ်38နိုင်ငံနေပြီးတော့တောင်းခံထားပါတယ်ပုံစံ13နဲ့စနစ်တကျသက်ဆိုင်မျိုးနယ်တွေမှာပြည့်စုံထားပါတယ်ပုံစံ13မှာပါတဲ့စည်ရင်တိုင်းမဲလက်မှတ်တွေကိုထုတ်ပေးနေပါပြီ
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကညွှန်ကြားမှုဥမျက်နိုင်ကကြိုတင်မဲနဲ့ပတ်သက်ပြီးခုလိုပြောပြခဲ့တာပါကြိုတင်မဲပေးတာမှာအပိုင်း၃ပိုင်းခွဲထားပါတယ်စေယုံတက်နေသူတွေထောင်ကျခံရသူတွေနဲ့ခရီးသွားတဲ့သူတွေကိုပုံစံတစ်နဲ့စည်ရင်ပြုစုသွားမှာဖြစ်ပါတယ်ရှေးတန်းရောက်တက်မတော်သားရဲတပ်ဖွဲ့ဝင်တွေနဲ့သူတို့မိသားစုတွေကိုတော့ပုံစံတစ်နဲ့ဖြည့်ကစည်ရင်ပြုစုထားမှာဖြစ်ပါတယ်ပြည်ပရောက်နေသူတွေကိုတော့ပုံစံ13နဲ့တက်မတ်ကစည်ရင်ပြုစုသွားမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောဆိုထားပါတယ်ပြည်တွင်းနေကြွတင်မဲတွေနဲ့ပတ်သက်ပြီးဥမြင့်နိုင်ကခုလိုပြောပါသေးတယ်
တနေ့ဟိုတပြည်လုံးတိုင်းတန်နေရတော့ဆေးရုံတက်နေတာတွေတင်းနှက်တက်နေရတာတွေအချုပ်ကျနေတာတွေဒါတွေကတော့ရွေးကောက်ပွဲကလည်းဝင်းနေတဲ့အခါကျတော့ကြိုတင်မဲ့တွေ၆ပါပြီတချို့ရွေးကောက်ပွဲနီးကနေဆိုရင်ဆေးဟောဆင်းသွားမှဖြစ်တယ်အချုပ်ကလွတ်သွားမှဖြစ်တယ်ဒါတွေနဲ့ဆိုတော့စရင်းအတိအကျကျွန်တော်ကခံမလို့မရသေးပါမကြခင်ကျွန်တော်အကျမ်းတိရမှာပါတစ်တစ်ဆေးရင်နဲ့မကြမီပညာကတ်ထားမှာပါတမရောက်နေတဲ့တမတော်သားရင်းနဲ့အတူနေမိသားစုတွေအတွက်ပုံစံတစ်နှစ်နဲ့ပြုစုထားမှာပါမဲရုံနေတဲ့ကော်မရှင်တွေမှာတိတိကျကျကတ်ထားညီနာသားကတ်ထားပါမယ်တစ်တစ်ကဲတစ်နှစ်ကဲတစ်သုံးကဲကြည်ကြည်အဖြစ်ကြိုတင်မဲ့ဘသူတွေပြေးနိုင်တယ်ဆိုတာကိုထင်ထင်ရှားရှားမြင်နိုင်ပါတယ်ဘာမှလျှို့ဝှက်ထားခြင်းမရှိပါဘူး
ကြိုတင်မဲတွေမဲရုံတွေကိုပေးပို့တာနဲ့ပတ်သက်ပြီးလှုပ်ဆောင်နေတဲ့အပေါ်ရန်ကုန်တိုင်းဒေသကြီးအရှေ့ပိုင်းခရိုင်ကကော်မရှင်ဥက္ကဋ္ဌဦးခင်မောင်ကျော်ကခုလိုပြောပြပါတယ
်ကြိုတင်မဲမှာနှစ်ပိုင်းရှိတယ်ဒီဒီမဲကနာနဲ့ပြင်ပရောက်တဲ့လူတွေကမဲပေးတဲ့နေ့ညနေ၄နာရီပြည့်သူကကျွန်တော်လက်ခံပေးလို့ရတယ်ဟိုရောက်ပေါ်ပါနေတဲ့လူကမဲကနာနဲ့အဲဒီမှာရှိတဲ့လူတွေနေမကောင်းလို့တော်မတဲ့နာနေရာတို့ဘိုက်ကြီးသားတို့နည်းနည်းတမ်းမိုက်မကောင်းတဲ့လူတွေကခီးသွားကြရှိတဲ့လူတွေကရက်ွက်တဲ့မှာရက်ွက်ရဲ့ကော်မရှင်ရုံးမှာတင်တဲ့လူတွေကမဲယုံမဖွင့်ခင်အဲဆိုတော့အဲပေးရတယ်မဲယုံဖွင့်တဲ့အချိန်မှာအားလုံးရှိမှမဲပုံထဲကိုထည့်ပြီးတာနဲ့နောက်ကလက်မခံတော့ဘူးခင်ဗျပေးတဲ့လူရဲ့အမြင်ရှင်းနေလဲကတ်ထားပေးမယ်ခင်ဗျအရေးအတွက်ဘလောက်ရှိမယ်ဘယ်သူတွေပေးတယ်ဆိုတော့စစ်ဆေးနိုင်အောင်လို့ကတ်ထားပေးမယ်ခင်ဗျကျွန်တော်တို့မဲရှင်းတဲ့မှာသူကဖြတ်ထားပြီးတော့မဲရနေပြီးတော့ကျူတင်မဲလို့ကျွန်တော်တို့ကမှတ်ထားပါမယ်ခင်ဗျ
ကြိုတင်မဲ့ပေးလို့သူတွေဟာပုံစံ15နဲ့ရွေးကောက်ပွဲကော်မရှင်ရုံးနေမှာရှောက်ထားရမှာပါ။ရှောက်ရမဲ့ပုံစံအချင်းချုပ်ကိုဥခင်မောင်ကျော်ကခုလိုရှင်းပြခဲ့ပါသေးတယ်
။ကြိုတင်မဲ့လို့ကျင်လို့ရှိရင်အဲကျွန်တော်တို့အကြောင်းကြားပြီးပုံစံ15ဆောက်ရမှာပါခင်ဗျ။ဆန္ဒကအဓိကပြောရရင်ကိုယ်လည်းလက်မပါမယ်။ဆန္ဒဆိုင်အဓိကလက်မပါမယ်။ကိုယ်လည်းလက်မထိုးရှောက်မှရမယ်
။လက်ရှိမှာ ကြိုတင်မဲပေးလို့သူတွေအနေနဲ့ရွေးကောက်ပွဲကော်မရှင်ရုံးတွေမှာရှောက်ထားနိုင်ပြီဖြစ်ပါတယ်။ကြိုတင်ဆန္ဒမဲလက်မှတ်တွေကိုအောက်တိုဘာ3ရက်နေ့ကစတင်ပြီးတော့မြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲတွေကနေနိုင်ငံသားရေးဝင်ကြီးဌာနကိုလွှဲပြောင်းပေးနေပါတယ်။ဒီလွှဲပြောင်းလက်ခံခြင်းဆောင်ရွက်တာတွေကိုသက်ဆိုင်ရာနိုင်ငံရေးပါတီတွေနဲ့ပြည်တွင်းပြည်ပရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ကိုလာရောက်လေ့လာနိုင်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဖိတ်ခေါ်ထားပါတယ်။ဒါပေမဲ့ပါတီတွေနဲ့ရွေးကောက်ပွဲလေ့လာသူအချို့ကတော့ကြိုတင်မဲကနေမဲမတမာမှုတွေလှုပ်ဆောင်နိုင်တာတွေရှိတယ်လို့ထောက်ပြဝေဖန်မှုတွေရှိနေပါတယ
်။ကြိုတင်မဲပေးသူတွေစန္ဒမဲနှစ်ခါပြန်ပေးလို့မရအောင်စီစဉ်ထားပုံကိုမေခစုံစမ်းတင်ပြခဲ့တာပါရှင်။နိုဝင်ဘာလ10ရက်နေ့ကျင်းပမဲ့ဒီမြန်မာပြည်ကရွေးကောက်ပွဲမတိုင်ခင်မှာတလားတိတိအလိုဖြစ်တဲ့ဒီအောက်တိုဘာလ10ရက်နေ့မှာပဲနိုင်ငံရေးအကျဉ်းသားအားလုံးကိုလွှတ်ပေးဖို့ဗြိတိန်အခြေစိုက် Amnesty International လူ့အခွင့်အရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ဒေါက်ခင်မျိုးသက်ကတင်ပြပေးထားပါတယ်ရှင်
။မြန်မာအာဏာပိုင်တွေဟာရွေးကောက်ပွဲမတိုင်ခင်မှာငင်းချမ်းစွာဆန္ဒပြသူတွေကိုဖမ်းဆီးထောင်ချပြီးနှိမ်နင်းနေတာတွေ့ရတဲ့အတွက်ဒါတွေကိုရပ်ဆိုင်းပေးဖို့ Amnesty International အဖွဲ့ကြီးကမြန်မာအစိုးရကိုတောင်းဆိုလိုက်တာပါအခုအဖမ်းခံရသူတွေဟာမြန်မာအနာဂတ်ကိုပုံခေါ်ရမှာတိတ်ကိုအရေးပါတာမို့အခုလိုတောင်းဆိုရတာလို့ Amnesty International အဖွဲ့ကြီးရဲ့မြန်မာနိုင်ငံဆိုင်ရာသုတေသီ Laura Hit က VOA ကိုပြောပါတယ်
The elections on November the 8th are a huge milestone in Myanmar's history and I think they're going to play a
major role in the future. မြန်မာ့ရွေးကောက်ပွဲဟာမြန်မာသမိုင်းမှာတကယ်ကြီးမားတဲ့မှတ်တိုင်တစ်ရပ်ကိုစိုက်ထူတော့မှာဖြစ်တယ်လို့ဒါဟာမြန်မာအနာဂတ်ပုံဖော်ရမှာတိတ်ကိုအရေးပါပါတယ်။တစ်ချိန်တည်းမှာပဲလူခွင့်ရေလုံးနေသူတွေနဲ့သူတို့အတွက်လိုက်ပါဆောင်ရွက်ပေးနေသူတွေဟာလည်းမြန်မာအနာဂတ်ကိုပုံဖော်ရမှာတိတ်ကိုအရေးပါသူတွေပါ။တကယ်လို့သူတို့တွေထောင်ထဲကိုရောက်နေမယ်ဆိုရင်ဒီလူခွင့်ရေးကိုသူတို့ရနိုင်တော့မှာမဟုတ်ပါဘူး။သူတို့လုံရက်တွေအတွက်အဖမ်းခံရထောင်ချခံနေရမယ်ဆိုရင်သူတို့ဘာမှလုံနိုင်မှာမဟုတ်တဲ့အတွက်အစိုးရအနေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုဝေးလှုပ်ရှားခွင့်တွေကိုလေးစားဖို့လိုတယ်လို့မကြသေးခင်ကဖန်ဆီးထားတဲ့နိုင်ငံရေးအကျဉ်းသားအားလုံးကိုလည်းပြန်လွတ်ပေးဖို့လိုပါတယ်
။ဒီလိုဖန်ဆီးခံနေရမယ်ဆိုရင်ပြည်သူအားလုံးရဲ့အတန်းကိုဒီရွေးကောက်ပွဲကနေထင်ဟပ်စေနိုင်မှာမဟုတ်ဘူးလို့ဆိုပါတယ်။မြန်မာစိုးရကလူငင်းချမ်းသာခွင့်တွေပေးပြီးအကျဉ်းသားတွေကိုလွှတ်ပေးခဲ့တဲ့နောက်2013ခုနှစ်ကုန်လောက်မှာနိုင်ငံရေးအကျဉ်းသား2ယောက်လောက်ပဲရှိတော့တာ Amnesty International အဖွဲ့ကတွေ့ရပေမဲ့အခုအရင်ပုံစံပြန်ပြီးသွားနေတာတွေ့ရတယ်လို့လည်းပြောပါတယ်
At least 91 prisoners of conscience behind bars in Myanmar at the moment, although we believe there are more. Among those people are people like Pyo Pyo Aung.
မြန်မာနိုင်ငံမှာလက်ရှိတရားရင်ဆိုင်နေရတဲ့နိုင်ငံရေးအကျဉ်းသား62ယောက်ထက်မနည်းရှိနေပါတယ်။ဒီထက်လည်းပိုပြီးများနိုင်ပါတယ်။ဒီထက်မှာចောင်းသားခေါင်းဆောင်တယောက်ဖြစ်တဲ့ Pyo Pyo Aung လိုလူတွေပါနေပါတယ်။သူဟာ match လ10ရက်နေ့ကလက်ဗရန်မှာပညာရေးဆိုင်ရာပြုပြင်ပြောင်းလဲဖို့တောင်းဆိုသူတွေကိုရဲအကြမ်းဖက်နှိမ်နှင်းရင်ဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။ဒီလိုငြင်းချမ်းစွာစုဝေးဆန္ဒပြခဲ့သူကိုထောင်ဒဏ်6နှစ်ချထားတာခံနေရတာပါ။ဒါအပြင်အင်းစိန်ထောင်ထဲမှာလည်းလူခွင့်ရေးတောင်းဆိုဆန္ဒပြသူနှောင်းလအဖမ်းခံနေရပါတယ်
။တကြွလှုပ်ရှားသူအများစုဟာဖိနှိပ်မှုတွေအခုထိခံနေကြရဆဲဖြစ်ပြီးနောက်ရောက်ခံအလိုက်ခံရတာအစည်းအဝေးတက်ရင်ဓာတ်ပုံရိုက်ယူသွားတာနဲ့အင်းတွေအလုပ်ဌာနတွေမှာညအချိန်ဝင်းပြီးအရှာခံရလာလို့စိတ်အနှောက်အယှက်ဖြစ်အောင်လုပ်တာတွေအပြင်မိသားစုဝင်တွေပါအချင်းချောက်ခံရတာမျိုးတွေရှိနေတယ်လို့ဆိုပါတယ်။ဒါအပြင်မြန်မာအာဏာပိုင်တွေဟာအစိုးရကိုဝေဖန်သူတွေကိုဖမ်းဆီးထောင်ချနိုင်အောင်တရားမဝင်စုဝေးမှုတည်ငြိမ်အေးချမ်းမှုပြက်ပြားစေမှုဘာသာရေးစော်ကားမှုလိုမျိုးဥပဒေတွေအမျိုးမျိုးထုတ်ထားပြီးဒီဥပဒေတွေနဲ့အပြစ်ပေးနေတာမျိုးလည်းတွေ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့အစိုးရကလူခွင့်ရေးချိုးဖောက်မှုတစ်ခုမှမလုပ်ဘူးလို့ပြောနေတာမို့ Amnesty International အဖွဲ့ကအခုလိုတောင်းဆိုနေရတာလို့ပြောပါတယ
် The government claims that no one is arrested or charged for peacefully exercising their rights. I mean this is obviously a lie.
ညဉ့်ကျန်းစွာဆန္ဒထုတ်ဖော်မှုတွေအတွက်အဖမ်းခံထားရတဲ့သူတယောက်မှမရှိဘူးလို့အစိုးရကတော့ပြောပါတယ်ဒါဟာတကယ်တော့ညာနေတာပါတကယ်ဆိုအစိုးရကလူခွင့်ရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေလုပ်ပါမယ်လို့ကတိပေးထားပြီးရွေးကောက်ပွဲကျင်းပပေးဖို့လုပ်နေတဲ့အချိန်မှုအခုလိုကိုယ်ယုံကြည်မှုအတွက်ကိုယ်ထုတ်ဖော်ပြောဆိုသူတွေရဲ့ရပိုင်ခွင့်ကိုလေးစားတဲ့အနေနဲ့ဆက်ပြီးတော့မဖန်ထားပဲလွှတ်ပေးရမှာဖြစ်ပါတယ်
။ဖန်ဆီးထိန်းသိမ်းခံရတဲ့ចောင်းသားចောင်းသူတွေအပါအဝင်နိုင်ငံရေးကျင်းသားအားလုံးကိုလာမယ့်အောက်တိုဘာလ15ရက်နေ့မတိုင်ခင်ပြန်ပြီးလွှတ်ပေးဖို့လဲဗမာနိုင်ငံလုံးဆိုင်ရာចောင်းသားတမကများအဖွဲ့ချုပ်ကလည်းတောင်းဆိုထားပါတယ်။
စီပြုပြင်ပြောင်းလဲရေးတစ်စိတ်တစ်ပိုင်းအဖြစ်၅နှစ်ကြာသမရတက်တမ်းမှာအစိုးရအုပ်ချုပ်ရေးရန်နေရာတိုးတက်ဖို့ကြိုးပမ်းခဲ့တယ်လို့နောက်လာမယ့်၅နှစ်မှာလည်းပြည်သူအုပ်ချုပ်ရေးရန်နေရာဖြစ်အောင်အခြေခံဥပဒေမှာဖြည့်ဆက်သွားမယ်လို့သမရဦးသိန်းစိန်ကလာစင်မင်းကွန်မှာပြောကြားသွားပါတယ်။သမရဦးသိန်းစိန်လက်ထက်မှာပြည်သူအုပ်ချုပ်ရေးရန်နေရာဖြစ်ဖို့ဘာတွေစွမ်းဆောင်နိုင်ခဲ့တယ်လို့သောရရှင်တွေယူဆကြပါသလဲ။ပြည်သူကိုဗဟိုပြုတဲ့စနစ်ဖြစ်ဖို့ဆိုရင်ဘာတွေလိုအပ်နေတယ်လဲဆိုတာကိုစနေနေ့ညတိုက်ရိုက်လေးလိုက်ဆစ်ဆင်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပအဝင်ဆွေးနွေးလို့တဲ့သောရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင်။
တရရလေလန်ဆွေးနွေးကန်အစီအစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုနိုင်ငံတကာသတင်းလွှာတပုတ်ကိုအလှည့်ပေးပါမယ်ရှင်။အာဖဂန်နစ္စတန်နိုင်ငံကရှေ့တန်းစေယုံတစ်ခုမှာကလေး3ယောက်အပါအဝင်လူ22ယောက်သေဆုံးခဲ့ရတဲ့ဘုံးကျဲတိုက်ခိုက်မှုကိုပွင့်လင်းမြင်သာမှုရှိရှိစုံစမ်းစစ်ဆေးသွားမယ်အကြောင်းသမ္မတဘရက်ကိုဘားမားကကြေပေးလိုက်ပါတယ်ကွန်ဒုစ်မျိုးကအဖြစ်ပြက်နဲ့ပတ်သက်လို့လဲနယ်စည်းမချဆရာဝန်များအဖွဲ့ MSF အကြီးအကဲကိုသမ္မတအိုဘားမားကမနေ့တုန်းကပဲတယ်လီဖုန်းဆက်ပြီးတော့တောင်းပန်ခဲ့တာပါအရက်သားတွေတေချေခဲ့ရတဲ့အတွက်လဲအာဖဂန်သမ္မတကိုဝန်နေကြောင်ပြောကြားခဲ့ပါတယ် MSF ဖွဲ့ကတော့ဘုံးကျဲတိုက်ခိုက်မှုဟာစစ်ရာဇဝတ်မှုမြောက်မမြောက်ဆုံးဖြတ်နိုင်အောင်တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့တောင်းဆိုနေတာပါဒီအကြောင်း VOA သတင်းတောက်ဇလတိကဟုတ်ရဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးကတင်ပြပေးထားပါတယ်ရှင်
စီဝင်နေနဲ့လူနာတွေသိဆုံးခဲ့ရတဲ့အဖြစ်အပျက်တွေဝန်ထဲကြောင်းနဲ့တောင်းပန်စကားပြောဖို့သမ္မတဥပမာက MSF International ရဲ့ဥက္ကဋ္ဌဂျွန်လူးကိုဗုဒ္ဓနေ့ကပဲတယ်လီဖုန်းဆက်ခဲ့တဲ့အကြောင်းအင်ဂျီရောပြောခွင့်ရ George Arnes ကသတင်းတောက်တွေကိုပြောကြားခဲ့တာပါ
The president assured Dr. Liu that the Department of Defense investigation currently underway.
ကာဝေးဝင်ကြီးဌာနကစတင်ဆောင်ရွက်နေတဲ့စုံစမ်းစစ်ဆေးမှုတွေကနေဖြစ်ပျက်ခဲ့တဲ့အကြောင်းအရာတွေအချက်လက်တွေကိုဝင်လင်းမြင်သာမှုရှိရှိနဲ့တိတိကျကျသိနိုင်အောင်လုပ်ဆောင်ဖို့နဲ့ဒီလိုကြေကွဲစရာဖြစ်ရမျိုးတွေနောက်မဖြစ်ရလေအောင်လိုအပ်ရင်သမ္မတအနေနဲ့အပြောင်းလဲတွေလုပ်ဆောင်သွားပေးမယ်ဆိုတာကိုလည်းသမ္မတဒေါက်တာလူကိုအာမခံပြောကြားခဲ့ပါတယ်
MSF ကတော့ American NATO နဲ့ Afghan စစ်တပ်တို့ရဲ့စုံစမ်းစစ်ဆေးမှုတွေဟာဗလိုက်မှုကင်းလိမ့်မယ်လို့စိတ်မချရတဲ့အတွက်တရားလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ဖို့လိုလားနေတာပါ MSF အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာ Jason Kong ကတော
့ We are calling on President Obama to consent to the fact-finding commission. Doing so will send a powerful signal of the US government's
အချက်လက်ရှာဖွေတဲ့အဖွဲ့အစည်းစီလုပ်ဖို့သမ္မတဥပမာကိုကျွန်တော်တို့ကတိုက်တွန်းနေတာပါဒလူလုံချင်းအဖြစ်အမေရိကန်အစိုးရအနေနဲ့နိုင်ငံတကာလူခွင့်ရေးဥပဒေတွေစစ်ဥပဒေတွေကိုလေးစားလိုက်နာကြောင်းလေးနဲ့ပြသရရောက်ပါလိမ့်မယ်ဒါဟာကန်တက်စ်မှာကျွန်တော်တို့ဝန်ထမ်းတွေနဲ့လူနာတွေတည်ရတဲ့ကိစ္စသက်သက်မဟုတ်ပါဘူးဒါဟာကဘာတော်မှကပြိပခါတွေအကြားမှာလှုပ်လှုပ်ကန်နေရတဲ့ကျွန်တော်တို့ရဲ့စေဝန်ထမ်းတွေလုံခြုံမှုရှိဖို့လည်းလိုပါတယ်
ပုံချက်တက်ခဲမှုတွေလူနာ10ယောက်နဲ့ဝန်ထမ်း12ဦးသေဆုံးပြီး30ကျော်ဒဏ်ရာရခဲ့ကြောင်းလဲ Paris အခြေစိုက် MSF အဖွဲ့ကပြောပါရယ်ဒေသခံတယောက်ဖြစ်တဲ့ Zabi Hula ကတော့သူ့မိသားစုမှာတင်ဒဏ်ရာရတဲ့သူတွေရှိနေတယ်လို့ပြောပါရယ
်မဖွဲ့မဇာခမဇန်ဒပွိုင်းမာရီဘန်ဖော်ဒေဂစ်
ခြေောက်မှာဘုံစမနဲ့မိသားစုဝင်တယောက်ရှိပါတယ်နောက်တယောက်ဆိုရင်လဲဒဏ်ရာကိုချုပ်တော်မချော့ရသေးပါဘူ
းစေယုံပုံချက်ခံလိုက်ရတဲ့အတွက်မြို့မှာရှိတဲ့လူထောင်ပေါင်းများစွာဟာလဲကျန်းမာရေးဆက်ရှောက်မှုမရနိုင်ပဲဖြစ်နေရတယ်လို့ Contest မြို့ကမိုဟာမက်ဟာလင်ကပြောပါရယ်
تے شاپ خانہ کو بسیار مشکل ہے اس وقت کہ ایک مریض پیدا ہونے سے وقت کہ ایک
سیوں گاؤں میں شی رہا ہوں سیوں میں شی رہا لونا رے نے ڈھنیا یا رہے دو رے کو بے کھو توا یا میں نہیں تی رہا ہوں
افغان سٹیٹ کا رو سیوں نے کا نی طالبان دبون نے کا پک کھٹا رے شی رہے لو یوسا بھی امریکن یہ لے جاؤ سکو کو ٹاؤں کھن گیا لو بیو سو تھا بارے امریکن کا وے ونی تھانہ کا رو افغان سویا یہ اکونی ٹاؤں کھن جے یا پی گرے سنی نی کا ساؤ رکھے رے بون جے ٹک کھے مو توے تاون شی جاؤ لے بیو سو تھا رہا پھت بارے کھیا
ကိုအောင်လွင်ဦးပြပြသွားတာပါရှင် VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်ကြံပေးစာတွေပေးပို့လိုတဲ့သောတာရှင်တွေနားဆင်လိုတဲ့တည်သချင်းတွေတောင်းယူလိုတဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေနေ့ခင်း1နိုင်အထိတစ်ချိန်ဖြစ်ပါတယ်
ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကို line to 16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line to 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညနေခင်းပါရှင်။ကြာသပတေးနေ့ညနေပိုင်းဖွေရေးအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။လိုင်းဒိုမီတာ16 19နဲ့25တို့ကနေပြီးတော့ပဲဖန်ယူနိုင်နိုင်ပါလေရှင်။အခုထုတ်လွှင့်ပေးမယ့်အချိန်တွဲမှာတော့ရပ်ပေါင်း30အကြာ2015နိုဝင်ဘာ10ရက်မှာကျင်းပမယ့်ရွေးကောက်ပွဲဆိုင်ရာသတင်းလွှာတွေတိုးချဲ့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲဆိုင်ရာသတင်းကောက်နှုတ်ချက်တွေနဲ့အတူ
လူမျိုးအလိုက်တွားမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့နဲတာပေါ့။ဒါနဲ့ဒီနိုင်ငံကိုတည်ထောင်တဲ့အခါမှာအဲ့လိုလူမျိုးအလိုက်လောက်တာမဟုတ်ဘူး
။နိုင်ငံရေးပါတီတွေရဲ့ဂရိကဝတ်နဲ့မူဝါဒတွေကိုအခုလိုနားဆင်ကြရမှာဖြစ်တယ်လို့လက်နက်ကင်ပြိပက္ခတွေဖြစ်နေရမှာရွေးကောက်ပွဲကျင်းပနိုင်မယ့်အခြေအနေဘယ်လိုရှိမလဲစတဲ့ရွေးကောက်ပွဲဆိုင်ရာသတင်းတွေကိုစက်တိုက်ထုတ်လွှင့်ပေးသွားဖို့ရှိပါလိမ့်ရှင်။ဒီလိုအစီအစဉ်တွေကမှအခုရင်ဆုံးရပ်ပေါင်း30သာလူတော့တဲ့ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းဆောင်ပါတွေကောက်နှုတ်ချက်ကိုမသိင်ကြီးထိုက်ကစူးစီးပြီးကိုငိမ့်ချမ်းနဲ့အတူတင်ဆက်ပေးထားတာကိုနားဆင်ကြရအောင်ပါရှင်
။မဲပေးပြီးသူတွေနောက်တစ်ချိန်ထပ်ပြီးမဲမပေးနိုင်အောင်ရွေပြီးကြိုတင်မဲပေးပြီးသူတွေရဲ့အမည်စင်းကိုသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်နေမှာကတ်ထားမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါရယ်။မဲပေးပြီးသားသူတွေနောက်ထပ်မဲပေးဖို့ကြံစီရင်လဲဖမ်းဆီးအရေးယူမယ်ဆိုပြီးတော့ရွေးကောက်ပွဲကော်မရှင်ကပြောဆိုထားပါရယ်။ပြပကိုရောက်ရှိနေသူတွေအတွက်တန်ယုံနေကနေတဆင့်တောင်းခံထားတဲ့အရေးအတွက်အတိုင်းမဲလက်မှတ်3,400ကျော်တို့ကိုပြပနိုင်ငံ38နိုင်ငံတို့ကတန်ယုံနေထံကိုပို့ထားပြီးဖြစ်တယ်လို့လည်းရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ဒီပမာဏကအမှန်တကယ်ပြပကိုရောက်ရှိနေကြတဲ့တန်းနဲ့ချီတဲ့မြန်မာနိုင်ငံသားအရေးအတွက်နဲ့နှိုင်းယှဉ်ရင်တော့မဲပေးခွင့်ရမယ့်အရေးအတွက်အတော်လေးနှေးပါနေတာလည်းဖြစ်ပါတယ်။စေယုံတက်နေသူတွေပြည်ထောင်ချခံနေရသူတွေရွေးကောက်ပွဲကျင်းပမယ့်နေ့မှာခီးထွက်ဖို့ရှိနေသူတွေရှေ့တန်းရောက်တက်မတော်သားတွေရဲတပ်ဖွဲ့ဝင်တွေနဲ့မိသားစုတွေလည်းကြိုတင်မဲပေးဖို့လျှောက်ထားကြဖို့ကိုလည်းကော်မရှင်ကတိုက်တွန်းထားပါတယ်။မဲဆန္ဒနဲ့ပြင်ပကိုရောက်ရှိနေကြတဲ့တိမ့်နဲ့ချီတဲ့နိုင်ငံတွေရွှေပြောင်းအလို့သမားတွေကိုရောက်ရှိနေတဲ့ဒေသမှာမဲပေးခွင့်ရဖို့အောက်တိုဘာလ10ရက်နေ့နောက်ဆုံးထားလျှောက်ထားကြရမှာဖြစ်လို့နောက်ထပ်2ရက်ပဲအချိန်ရတော့မှာလည်းဖြစ်ပါတယ်ရှင်။
ရန်ကုန်တိုင်းလဲကူးမြို့နယ်ရဲ့ပြည်သူ့လွှတ်တော်အမတ်နေရာကိုဝင်ရောက်ရှင်ပြိုင်မဲ့ပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်လျှက်စစ်ဝန်ကြီးဌာနရဲ့ပြည်ထောင်စုဝန်ကြီးဖြစ်သူဦးခင်မောင်စိုးနဲ့အခြားပုဂ္ဂိုလ်3ဦးတို့ကိုနိုင်ငံပိုင်ပစ္စည်းအသုံးပြုမဲဆွဲတယ်လို့ဆွဆွဲပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုယ်စားလှယ်ရဲ့တိုက်တန်းချက်ကိုရဲကလက်ခံထားပြီးတော့အမှုဆက်ဖွင့်နိုင်ဖို့အတွက်ဆက်လက်ဆောင်ရွက်နေပါတယ်။တက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ရဲ့သဘောထားမှတ်ချက်တွေမရရှိသေးတာကြောင့်အမှုတော်မဖွင့်နိုင်သေးပါဘူး။တစ်ချိန်တည်းမှာပဲနေပြည်တော်ဒက္ခိဏတီရီမဲဆန္ဒနယ်မှာအတိုက်ခံ NLD ပါတီကိုမဲမထည့်ကြဖို့စာရွက်စာတမ်းတွေဖြန့်ဝေမှုနဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီမြို့နယ်တွဲပတ်အတွင်းရေးမှူးတဦးဟာလည်းရဲထံမှတိုင်ကြားခံထားရတာဖြစ်ပါတယ်။ဒက္ခိဏတီရီမြို့နယ်ကြာပင်ကျေးရွာအုပ်စုထန်းတပင်ကျေးရွာမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဝေငှထားတဲ့စာရွက်စာတမ်းအထောက်အထားတွေနောက်လူသက်တင်တဲ့တကွတိုင်တန်းခဲ့တာကိုတော့မြို့နယ်ရဲစခန်းကရွေးကောက်ပွဲဥပဒေပုံမှ58ဂငယ်နဲ့လက်ခံလိုက်တာဖြစ်ပါတယ်။ဒီတိုင်ကြားမှုတွေကိုရဲကစုံစမ်းစစ်ဆေးပြီးပြစ်မှုထင်ရှားရင်တိုင်ကြားခံရသူတွေအနေနဲ့ထောင်ဒဏ်ကျခံရမှာဖြစ်တယ်လို့ရဲကစစ်ဆေးလို့ပြစ်မှုမထင်ရှားဘူးလို့ဆုံးဖြတ်ခဲ့ရင်တော့တိုင်ကြားသူကိုလိန်လေတိုင်ကြားသူအဖြစ်တမတ်အပြစ်ပေးခံရမှာလည်းဖြစ်ပါတယ
်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမတိုင်ခင်မှာယုံကြည်ချက်ကြောင့်အကျဉ်းချနေသူတရားနီးပါးတို့ကိုပြန်လွှတ်ပေးဖို့နိုင်ငံတကာအခွင့်အရေးအဖွဲ့ကြီး Amnesty International ရဲ့အဖွဲ့ကဒီကနေ့မှပဲတောင်းဆိုလိုက်ပါတယ်။ယုံကြည်ချက်ကြောင့်အကျဉ်းချနေသူ62ဦးရှိနေတယ်လို့ Amnesty International ရဲ့အဖွဲ့ကြီးကယူဆထားပြီးအမျိုးသားပညာရေးဥပဒေပြင်ဆင်ရေးတောင်းဆိုဆန္ဒပြကြသူတွေအပါအဝင်ရှားနဲ့ချီတဲ့တက်ကြွလှုပ်ရှားသူတွေဟာလည်းအမှုတွေနဲ့ရင်ဆိုင်နေကြရဆဲဖြစ်ပါတယ်။ရွေးကောက်ပွဲမတိုင်ခင်လမ်းမပေါ်ထွက်ဆန္ဒပြမှုတွေမဖြစ်အောင်လှုပ်ဆောင်နေတဲ့လုပ်ငန်းစဉ်တစိ့တစ်ပိုင်းအဖြစ်တက်ကြွလှုပ်ရှားသူတွေကိုမြန်မာအစိုးရကအစီအစဉ်ရှိရှိနဲ့ဖမ်းဆီးထားတာဖြစ်တယ်လို့လည်း AI အဖွဲ့ကြီးကစွပ်စွဲထားပါတယ်။ နွေမာလာမှာချင်းပါမဲ့ရွေးကောက်ပွဲကမြန်မာနိုင်ငံအတွက်တိတ်ကိုအရေးကြီးနေတဲ့အချိန်မှာလူခွင့်ရေးလှုပ်ရှားသူတွေကိုလည်းဖမ်းဆီးမထားဘဲပါဝင်ခွင့်ပေးဖို့ AI အဖွဲ့ကြီးကတောင်းဆိုလိုက်တာဖြစ်ပါတယ်ရှင်
။ရွေးကောက်ပွဲတရင်ကောင်းနှုတ်ချက်တွေကိုမတ်သိန်ကြီးထိုက်စူးစီးတင်ပြသွားတာပါ။VOA ရဲ့ Radio နဲ့ TV အစီအစဉ်တွေကနေပြီးတော့ရွေးကောက်ပွဲဆိုင်ရာသတင်းပေးပို့ချက်နဲ့တွေ့ဆုံမေးမြန်းခန်းတွေကိုထုတ်လွှင့်တဲ့အထူးအစီအစဉ်ကိုတင်ဆက်ပေးနေပါတယ်ရှင်။ဒီကနေ့နိုင်ငံရေးပါတီများမိတ်ဆက်အစီအစဉ်မှာတော့ Zombie Democracy အဖွဲ့ချုပ်ပါတီနဲ့ Democracy နဲ့ငြိမ်းချမ်းရေးပါတီတို့ရဲ့ရွေးကောက်ပွဲဆိုင်ရာဒီကဝတ်တွေနဲ့မူဝါဒတွေကိုနားဆင်ကြည့်ကြရအောင်ပါရှင်
။ချင်းတိုင်းနာဆိုတဲ့နာမည်ကို Zombie တိုင်းနာဆိုတဲ့နာမည်အဖြစ်ပြောင်းလဲလို့တဲ့Zombie Democracy အဖွဲ့ချုပ်ပါတီဟာကိုယ်စားလှယ်တော်၁၂ရောင်းနဲ့လာမယ့်ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပြီးရှင်ပြိုင်မဲ့သူတွေထဲမှာအမျိုးသမီးကိုယ်စားလှယ်တော်၃ယောက်ပါဝင်ပါတယ်။မြို့သားလွတ်တော်၊ပြည်သူလွတ်တော်နဲ့ပြည်내လွတ်တော်နေရာတွေအတွက်ချင်းပြည်နယ်နဲ့စကိုင်းတိုင်းကနေဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။ပါတီဥက္ကဋ္ဌကတော့သူတို့ရဲ့မူဝါဒကိုအခုလိုပြောပါတယ်
။လွတ်တော်ရောက်သွားရင်ရုံမြင့်ရဲ့ဗမာရဲ့ကချင်ရဲ့ရှမ်းရဲ့လောက်ခွဲခြားလို့မရဘူး။သူအဆူပြုတ်တဲ့မူကိုကြည့်ပြီးတော့အဲ့ဒါကိုမဲပြေးလိုက်မယ်လို့ကျွန်တော်တို့ကအဲ့လိုယူဆတယ်လူမျိုးအလိုက်တွားမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့နဲတာပေါ့ဒါနဲ့ဒီနိုင်ငံကိုတည်ထောင်တဲ့အခါမှာအဲ့လိုလူမျိုးအလိုက်လောက်တာမဟုတ်ဘူးဥမာဇုံမင်းကတယောက်ဗမာတယောက်ရှမ်းကတယောက်အချင်းကတယောက်ဒီမူနဲ့တည်ဆောက်တာအဲ့ဒါကြောင့်ဟိုမှာကြတော့လွတ်တော်ရောက်တဲ့အခါမှာယုံမီပဲဖြစ်ဖြစ်ကချင်ပဲဖြစ်ဖြစ်ခွဲချလို့မရတော့ဘူးမူကြည့်ပြီးတော့ဆုံးဖြတ်ရမယ်လို့ကျွန်တော်တို့ယုံမီမှာဒီမူရှိတယ်ဒီအယူဆရှိတယ်ဒီအမည်မင်းနေတယ်ပြည်တော်စုမြန်မာနိုင်ငံတစ်ခုလုံးမှာအခုခက်နေတာကဒီမိုကရေစီနိုင်ငံဖြစ်ဖို့ကအရေးကြီးဆုံးဖြစ်နေတယ်အဲ့ဒီဥစ္စာကိုကျွန်တော်တို့ပြည်မမှာပါတီရှိတဲ့လူတွေကဘယ်လိုဆန္ဒရှိကြလဲဆိုတာလွတ်တော်ကိုယ်စားလှယ်ဖြစ်လာတဲ့လူတွေနဲ့နှိမ့်နိုင်ပြီးတော့ဒီမိုကရေစီနိုင်ငံမဖြစ်ဖြစ်အောင်တည်ထောင်နိုင်ဖို့ဒါစူးစမ်းမယ
်ရွေးကောက်ပွဲမှာအနိုင်ရခင်ဖက်ဒရယ်ပြည်အောင်စနစ်ကိုပြောင်းလဲဖို့ဆန္ဒရှိနေပြီးဒီမိုကရေစီအပြည့်အဝရရှိရေးအတွက်လည်းဆောင်ရွက်သွားမယ်လို့ပြောပါတယ
်ဒီရွေးကောက်ပွဲမှာကျွန်တော်တို့ပါတီအောင်တယ်ဆိုလို့ရှိရင်တရားဝဲတက်တက်ဟုတ်ပါဗျာအမှန်မှတော့ပြည်သူလွတ်တော်ကိုယ်စားလှယ်ရဲ့အဓိကပါအဲ့ဒါတွေလို့ဒီမိုကိုပြောပြီးတော့ပြည်တော်စုမြန်မာနိုင်ငံတော်မှာကျွန်တော်တို့ပြည်တော်စုဖွဲ့ရှိပုံဖွဲ့ရှိနေရနေလာမကြသေးဘူးလောလောရည်ရိုးတဲ့အချိန်ခါမှာဒါဟုဥတည်မူတည်ပြီးတော့ကျွန်တော်တို့ယူတာမဟုတ်ဘူးအခုလိုဖြစ်ဘူးဥစ္စာကျွန်တော်တို့မရည်ရွယ်ဘူးကျွန်တော်တို့ဒီမိုကရေစီနိုင်ငံတည်ထောင်မယ် free market အတုံးချမယ်နောက်ပြီးတော့ကျွန်တော်တို့လည်းပဲကျွန်တော်တို့နာမည်အရင်ခောက်ခောက်မခေါ်ပါဘူးဗျာကျွန်တော်တို့ချင်းမဟုတ်ပါဘူးချင်းအကျွန်းတဘောဘုံအမှာရတဲ့နာမည်အဲ့ဒါကြောင့်ဒီဟာကိုကျွန်တော်တို့ carry on လုပ်ဖို့ကြိုးစားမယ
်ပါတီဝင်အားတောင်းနှီးမှရှိနေတဲ့ဇိုမီဒီမိုကရေစီအဖွဲ့ချုပ်ပါတီဟာ2017မှာပါတီမှတ်ပုံတင်ရရှိခဲ့တာဖြစ်ပါတယ
်လာမယ့်ရွေးကောက်ပွဲမှာဒီမိုကရေစီနဲ့ငြိမ်းချမ်းရေးပါတီအနေနဲ့ဝန်ကြီးချုပ်ဟာဥက္ကဋ္ဌချမှတ်ခဲ့တဲ့နိုင်ငံရေးလမ်းစဉ်ကိုဆက်လက်အကောင်အထည်ဖော်မယ်လို့ဆိုပါတယ်2010မှာပြန်လည်ဖွဲ့စည်းခဲ့တယ်လို့ဆိုတဲ့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးပါတီဟာလက်မဲ့ရွေးကောက်ပွဲမှာတော့မြို့သားလွတ်တော်ပြည်သူလွတ်တော်နဲ့တိုင်းဒေသကြီးလွတ်တော်တွေရဲ့မဲဆန္ဒနဲ့ခုနှစ်နေရာမှာဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးမြို့သမီးကိုယ်စားလှယ်လောင်းတော့မရှိဘူးလို့သိရပါတယ်
။ပါတီရဲ့မူဝါဒကတော့ဒီ68အရေးခင်ကွန်လွန်ကာလဖွဲ့တယ်ခုနပြောတဲ့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးအဖွဲ့ချုပ်မှာနိုင်ငံကြီးဥက္ကဋ္ဌချမှတ်ခဲ့တယ်ဂျမဇိုတရားအခြေပြုဒီမိုကရေစီဝါဒနဲ့စနစ်ချုပ်လမ်းစဉ်ကအကောင့်ထဲဖော်မဲ့လမ်းစဉ်ကတော့လက်စားမချေသင်မုတ်ချေဆိုတဲ့ချင်းမချေလမ်းစဉ်နဲ့အကောင့်ထဲဖော်ဖို့ဖြစ်ပါတယ်
။တိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းလဲနဲ့ကွန်ပျူတာတက်ရေးလုပ်ငန်းစဉ်တွေကိုလက်ရှိပဂတိအခြေအနေနဲ့ကန့်ညီတဲ့အပြောင်းလဲကိုဖော်ဆောင်သွားမယ်လို့လည်းပါတီဥက္ကဋ္ဌဦးစိုးမောင်ကအခုလိုပြောပါတယ်
။အကယ်လို့ဒီဒေသဆိုင်ရာမှာဒီတန်းကြီးရဲ့လက်ရှိအခြေအနေပဂတိအခြေအနေနဲ့လိုက်ထက်တဲ့အပြောင်းအလဲမျိုးလည်းရအောင်အကြံပြုမယ်။နောက်တစ်ဆင့်ဒီပဂတိအခြေအနေနဲ့လိုက်ထက်တဲ့ပြည်လို့တိုးတက်မှုတွေဖြစ်အောင်လုပ်မယ်။ပညာရေးကျန်းမာရေးအရရအားလုံးအဲ့ဒီဆောင်ရွက်တာမယ်။အကြံပြုကိုယ်စားလှယ်များကအများအားဖြင့်အဲ့ဒီဒေသတန်ဟောစဉ်ကြီးတဲ့ဒေသပုဂ္ဂိုလ်တွေနဲ့အများဆုံးဖွဲ့ပြီးတော့ဟုတ်ပြီ။ ခုနှစ်ယောက်ဝင်နေတယ်မှာလည်းအဲ့ဒီတိုင်းဆောင်ရွက်ထားတာဖြစ်တယ်လို့ဒေသအကြောင်းသိတယ်ဒေသရဲ့ရေသနာပြဿနာလူသမားပြဿနာဒေသရဲ့ဖွံ့ဖြိုးရေးပြဿနာတွေကိုသူတို့တောင်းဆိုပေးမယ်သူတို့ပါဝင်ဆောင်ရွက်ဖို့လိုအပ်ရင်ပါဝင်ဆောင်ရွက်ပေးမယ်ဆိုတဲ့ကတိကဝတ်
ဒီမိုကရေစီနဲ့ငြိမ်းချမ်းရေးပါတီအနိုင်ရပြီးလွတ်တော်တွေရောက်ရှိမယ်ဆိုရင်တော့အဓိကလှုပ်ဆောင်မယ့်အရာကိုအခုလိုပြောပါရစ
ေ။အင်္ဂလိပ်စိုးစိုးပြောထားတဲ့အတိုင်းပဲအင်္ဂလိပ်မဲရဒီဖြစ်စေမရသေးဒီဖြစ်စေမဲရရင်တော့လွတ်တော်တွေမှာပါပြီးတော့အင်္ဂလိပ်ကမြန်မာဒီလူ့ဖွဲ့စည်းရေးတိုးတက်ပြောင်းလဲမှုကိုတိုးတက်လာအောင်ပါဝင်ဆောင်ရွက်မယ်။အဲ့ဒီမှာသူဒေသခံပုဂ္ဂိုလ်ရဲ့လိုအပ်တဲ့တောင်းဆိုပေးစရာရှိတာတွေကိုဥပဒေနဲ့ညီတောင်းဆိုတာတွေလုပ်မယ်။လေယာဉ်ပြဿနာဆိုရင်အဓိကလေယာဉ်ပြဿနာဆိုရင်အင်္ဂလိပ်လက်ရှိတည်ဆဲပြဋ္ဌာန်းထားတဲ့လေယာဉ်ဥပဒေတွေနဲ့ပမာဏနိုင်ငံရဲ့လေယာဉ်ပြဿနာကိုအလုံးစုံမြည်သိအောင်ရှင်းလုပ်မယ်။ဒါကြောင့်မလို့လေသမားအားလုံးပါဝင်တဲ့လေသမားတို့ရဲ့ဒီလွတ်တော်ကြီးရဲ့အစိုးရရဲ့အချိုးကျပါဝင်တဲ့အမျိုးသားရှင်ဒီလာခံကြီးနဲ့တွားတင်နေအဲ့ဒီလိုဓာရီဆောင်ရွက်နိုင်ဖို့အင်္ဂလိပ်ကစူးစမ်းဆောင်ရွက်မှာ
2010ရွေးကောက်ပွဲမှာဒီမိုကရေစီနဲ့ငြိမ်းချမ်းရေးပါတီအနေနဲ့မဲဆန္ဒနဲ့သုံးနေရာမှာဝင်ရောက်ရှင်မြန်ခဲ့ပြီးအနိုင်ရရှိခဲ့ခြင်းတော့မရှိပါဘူ
း။နိုင်ငံရေးပါတီတွေရဲ့ရွေးကောက်ပွဲဆိုင်ရာဂရိကဝတ်တွေနဲ့မူဝါဒတွေကိုနားဆင်ခဲ့ရတာပါရှင်။မြန်မာနိုင်ငံမှာမကြခင်ရွေးကောက်ပွဲတွေကျင်းပဖို့ရှိနေပေမဲ့လက်နက်ကင်ပြိပခါတွေမငြိမ်းချမ်းသေးတဲ့ဒေသတွေမှာချော့ချော့မော်မော်ဖြစ်ပါမလားဆိုတဲ့စိုးရိမ်မှုတွေရှိနေပါတယ်။တစ်ချိန်တည်းမှာပဲတိုင်းရင်းသားလက်နက်ကင်အဖွဲ့တွေနဲ့မြမအစိုးရတို့ကြားအပြစ်ရရေးကြိုးပမ်းမှုတွေအရှိန်မြင့်ဆောင်ရွက်လာနေတဲ့အတွက်လဲရွေးကောက်ပွဲအလွန်ကာလတွေမှာငြိမ်းချမ်းရေးရနိုင်ဖို့ကိုလည်းဒေသခံတိုင်းရင်းသားတွေကမျှော်လင့်နေကြတာပါ။လက်နက်ကင်ပြိပခါတွေနဲ့ကြုံနေရတဲ့ကချင်ပြည်နယ်ကအခြေအနေအကြောင်းကို AFP သတင်းဆောင်ပါကိုခြေခံပြီးတော့ကိုအောင်လွင်ဦးကတင်ပြပေးထားပါတယ်ရှင်
။မြမစိုးရနဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့ရှစ်ဖွဲ့တို့လာမယ့်တနင်္လာနေ့မှာအပြစ်ခတ်ရစဲလက်မှတ်ရေးထိုးဖို့ရှိနေပေမဲ့ဒီထက်မှာအချင်းလူမျိုးရေးဖွဲ့ KIU တော့မပါဝင်ပါဘူး။ဒီအတွက်လဲ KIU အခြေစိုက်လှုပ်ရှားရာဒေသတွေမှာရွေးကောက်ပွဲတွေကျင်းပဖို့ဖြစ်ပါမလားစိုးရိမ်နေကြတာပါ။မြမစိုးရနဲ့18နှစ်ကြာအပြစ်ခတ်ရစဲတွေဖြစ်ပြပြီးတပ်ဖွဲ့တွေပြန်ဖြစ်ခဲ့တဲ့၄နှစ်လောက်အတွင်းမှာလဲအချင်းပြင်းနေမှာဆစ်ရှောင်ဒုက္ခတွေသိမ်းနေချေရှိခဲ့ပါတယ
်။တပ်တွဲတော့မကျုံဘူး။ဒါပေမဲ့ဒီတစ်ခါတော့ကျုံဘူးတာပြောရမှာပေါ့ဘူးပေါ့။ဦးစင်းမကန်နဲ့တဲ့ပဲဝင်ဘူးအဲ့လိုပဲဆုံးပြေတာ
ဒီကတိုက်ခိုက်နိုင်ငံရေးပါတီဖြစ်တဲ့မြန်မာဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်ကတော့ဆက်စွန်းနဲ့ချစ်ပြီးစစ်တမ်းတင်ခဲ့တဲ့ချင်းပြင်းနယ်ကိုပြန်လည်ထူထောင်ရမှာစင်ခေါ်မှုတွေရှိနေတယ်လို့မချသေးရင်ကစီယုံခီးစဉ်အတွင်းပြောကြားခဲ့တာပါ။ချင်းဒေသခံတွေကတော့နိုဝင်ဘာလ10ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲကနေငြိမ်းချမ်းရေးအတွက်လမ်းစာပေါ်လာဖို့လည်းမျှော်လင့်နေကြပါတယ်။
ပြောမယ်ဆိုရင်ခါဝရံငင်းချင်းရသွားပြီဆိုလို့ရှိရင်တော့တော်တော့ချင်းပြည်နယ်ကပြည်သူလူထုတွေကတော့ကောင်းတာပေါ့ပြောမယ်ဆိုဒုက္ခမရောက်ဘူးလေသွားခြင်းနဲ့နေရာကိုလုံးလက်လက်သွားလို့ရမယ်လို့အလို့အကင်လည်းဒီချက်ကိုလုံးလို့ရတာပေါ့အခုတော့အဲ့ဒီစစ်ကဖြစ်နေတဲ့အတွက်ကျွန်တော်တို့မှသွားခြင်းနဲ့လမ်းကသွားလို့မရဘူးဖြစ်နေတယ
်ဒီကောက်ပွဲပြည်ရနေတော့ငင်းချမ်းရေးတွေရလာမှာမနိုင်မလို့လဲကျွန်တော်ယုံကြည်ရပါတ
ယ်။နနကန်ပြိပခတ်တွေကြောင့်ဒုက္ခတွေတင်းချပြီးအိုးရင်ဆွတ်ခွာထွက်ပြေးနေရတဲ့ကချင်ပြည်နယ်မှာမဲပေးခွင့်ရှိသူတွေအပြည့်အဝမဲပေးခွင့်ရနိုင်ပါမလားဆိုတော့ကိုမေးခွန်းထုတ်သူတွေလည်းရှိနေကြပါတယ်။ကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကျကတော့ကချင်ပြည်နယ်ကမတည်မငြိမ်အခြေအနေတွေကြောင့်ရွေးကောက်ပွဲတွေအောင်အောင်မြင်ဖြစ်ပါမလားစိုးရိမ်နေပါတယ်။
If there's no security
လုံခြုံမှုရှိမှာမဟုတ်ပါဘူးလုံခြုံမှုမရှိရင်ရွေးကောက်ပွဲကိုလည်းအောင်အောင်မြင်မြင်ကျင်းပနိုင်မှာမဟုတ်ပါဘူ
းချိန်တော်ကြာနှောင်းလေးကြံ့ကြံ့နေခဲ့တဲ့ဆွေးနွေးမှုတွေကိုရွေးကောက်ပွဲမတိုင်မီအပြစ်သတ်နိုင်မှုရည်ရွယ်ထားတဲ့မြမဆူရကတော့အောက်တိုဘာလ15ရက်နေ့မှာတိုင်းသလနဲ့ကဲဖွဲ့ရှိဖွဲ့နဲ့အပြစ်ခတ်ရစေးလက်မှတ်ရေးထိုးအစီအစဉ်ထားတာပါဒီနောက်မှာတော့နိုင်ငံရေးဆွေးနွေးပွဲတွေကျင်းပပြီးအပြစ်ဒဏ်ငြိမ်းချမ်းရေးရအောင်လုပ်မယ်လို့လည်းကြေပြူထားတာဖြစ်ပါတယ်ခင်ဗျာ
အချင်းဒေသအတွင်းလက်နက်ကိုင်ပြိပခါတွေနဲ့ရွေးကောက်ပွဲအလွန်မျှော်လင့်ချက်တွေအကြောင်းကိုတော့ကိုအောင်လွင်ဦးပြောပြခဲ့တာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့လာမယ့်နိုဝင်ဘာလ10ရက်ရွေးကောက်ပွဲမှာအနိုင်ရမယ်ဆိုရင်အစိုးရအဖွဲ့အစည်းကို အစိုးရအဖွဲ့ကိုသူဥဆောင်သွားဖို့အစီအစဉ်ရှိတယ်လို့တိုက်ခန့်ခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကပြောလိုက်ပါတယ်။ဒါပေမဲ့လည်းသူ့အနေနဲ့သမရဖြစ်ပိုင်ခွင့်ရှိဖို့အတွက်တော့ဥပဒေအရတားဆီးခံထားရတာပါ။စက်တင်ဘာ30ရက်နေ့ကအိန္ဒိယတူရီရုပ်မြင့်တန်ကြားဌာနနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံတဲ့အချိန်မှာအခုလိုပြောသွားခဲ့တာဖြစ်ပါတယ်။ဒီကြောင့်ရိုက်တာသတင်းတပုတ်ကိုအခြေခံပြီးကိုအောင်အောင်ကပြောပြပေးပါမယ်ရှင်။
25နှစ်အတွင်းလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲအဖြစ်ပထမဆုံးအကြိမ်ကျင်းပမဲ့ဒီရွေးကောက်ပွဲမှာ NLD အနေနဲ့အပြတ်သတ်အနိုင်ရလိမ့်မယ်လို့ခန့်မှန်းမှုတွေရှိပေမဲ့မြန်မာစစ်တပ်ကရေးဆွဲခဲ့တဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရတားနှစ်ယောက်နဲ့ကွယ်လွန်သွားတဲ့အမျိုးသားတို့ဟာမြန်မာနိုင်ငံသားမဟုတ်တာကြောင့်ဒေါ်ဆန်းစုကြည်အနေနဲ့သမရဖြစ်ခွင့်မရှိပါဘူး။ဒါကြောင့်ဒေါ်ဆန်းစုကြည်အနေနဲ့သမရဖြစ်ရေးဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ကြိုးပမ်းခဲ့ကြပေမဲ့ဒီကိစ္စမအောင်မြင်ပြီးတဲ့နောက်မှာ NLD ကိုယ်စားလှယ်အများပြားပါဝင်မဲ့အစိုးရအဖွဲ့ကိုဘယ်သူဥဆောင်မလဲဆိုတာနဲ့ပတ်သက်လို့မသိမကွဲဖြစ်နေတာပါ။ဒေါ်ဆန်းစုကြည်က
I've made it quite clear that if the NLD wins elections,and we form a government I'm going to be the leader of that government whether or not I'm the president
NLD party အနေနဲ့ရွေးကောက်ပွဲမှာအနိုင်ရပြီးအစိုးရဖွဲ့မယ်ဆိုရင်ကျွန်မအနေနဲ့တမရဖြစ်ဖြစ်မဖြစ်ဖြစ်အစိုးရဖွဲ့ကိုဦးဆောင်မှုပေးသွားမယ်ဆိုတာကိုရှင်းရှင်းလင်းလင်းပြောထားပြီးပါပြီ
မြန်မာနိုင်ငံမှာအထက်လွှတ်တော်အောက်လွှတ်တော်နဲ့စစ်တပ်ကိုယ်စားလှယ်တွေကတမရလောင်း၃ဦးကိုရွေးချယ်ပေးရတာဖြစ်ပြီးအဲ့ဒီထဲကမင်းအများဆုံးရသူဟာတမရဖြစ်လာပြီးအစိုးရအဖွဲ့ကိုဦးဆောင်မှာပါသမရဦးသိန်းစင်အနေနဲ့ပါတီဥက္ကဋ္ဌရာဇူးကဖယ်ရှားခဲ့တဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းနဲ့ဒေါ်ဆန်းစစ်ကြည်တို့အကြားအတူပူးပေါင်းဆောင်ရွက်တာမျိုးရှိခဲ့တာနဲ့ပတ်သက်လို့ NLD ဟာဦးရွှေမန်းကိုသမရလောင်းအဖြစ်တင်မြှောက်ဖို့စဉ်းစားခဲ့ပုံရတယ်ဆိုတော့ပြောဆိုမှုတွေနဲ့ပတ်သက်လို့တော့ဒေါ်ဆန်းစစ်ကြည်က NLD အနေနဲ့အယက်သားတစ်ယောက်ကိုရွေးချယ်မှာသာဖြစ်တယ်လို့ပြောပါတယ
် It's not a matter of preference it's a matter of
ဒါကဘသူ့ကိုရွေးချယ်မလဲဆိုတာမျိုးမဟုတ်ပဲ NLD ကရွေးချယ်တင်မြှောက်လိုက်တဲ့သမရလောင်းဟာကျမတို့အားလုံးအတွက်အယက်သားစစ်စစ်တူဖြစ်ဖို့ဘယ်သူဟာအသင့်တော်ဆုံးလဲဆိုတာပဲဖြစ်ပါတယ
်လာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ NLD အနေနဲ့ကိုယ်စားလှယ်လောင်းတွေထဲမှာမွတ်စလင်တူမှပါဝင်ခြင်းမရှိတာနဲ့ပတ်သက်လို့ဝေဖန်မှုတွေထွက်ပေါ်လာပြီးမဲ့NLD ကိုယ်စားလှယ်လောင်းအနေနဲ့ဝင်ရောက်ရှင်ပြိုင်မဲ့မွတ်စလင်တူကိုလိုအပ်ချက်ပြည့်မီခြင်းမရှိတာကြောင့်ရွေးကောက်ပွဲကော်မရှင်ကပယ်ချခဲ့တယ်လို့ဒေါ်ဆန်းစုကြည်ကတွစ်ဆိုမေးမြန်းခန်းအတွင်ပြောပါရယ်တစ်ဖက်မှာလည်းဗုဒ္ဓဘာသာနဲ့ပတ်သက်ပြီးတော့ NLD ဟာလုံလုံလောက်လောက်ကောက်ကွယ်ပေးတာမရှိဘူးဆိုပြီးပြင်းပြင်းထန်ထန်ဝေဖန်ခံနေရတာပါအစိုးရရဲ့မူဝါဒတွေဟာနိုင်ငံရေးမှာဘာသာရေးအခန်းကဏ္ဍပိုးပြီးတော့ပါဝင်ပတ်သက်လာအောင်အထောက်အကူဖြစ်နေသလားဆိုတာနဲ့ပတ်သက်လို့လည်းဒေါ်ဆန်းစုကြည်ကအခုလိုပြောပါရယ်
It is a fact that this government certainly has not taken
ဥပဒေကိုစက်ကျင်ဘာသာရေးကိုအတုံးချပြီး NLD ကိုတိုက်ခိုက်မှုတွေရှိနေတာနဲ့ပတ်သက်လို့အစိုးရကထိရောက်ရောက်လှုပ်ဆောင်တာမျိုးမရှိပါဘူး
။2012ခုနှစ်ကစတင်ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ကပြည်ပခန့်တွေအတွင်းအိုးအိမ်မဲ့ဖြစ်ခဲ့တဲ့ Rohingya တွေအရင်းနဲ့ပတ်သက်ပြီးတော့သူ့အနေနဲ့သိပြောဆိုတာမျိုးမရှိဘူးလို့ဝေဖန်မှုတွေထွက်ပေါ်ခဲ့တဲ့အပေါ်ဒေါ်အောင်ဆန်းစုကြည်က
I have talked about it but people are not interested.because what they want me to do
ဒီကိစ္စနဲ့ပတ်သက်ပြီးကျမပြောပြပါပြီဒါပေမဲ့လူတွေကစိတ်မဝင်စားကြဘူးလေဘာလို့လဲဆိုတော့သူတို့ကြားချင်တာကရခိုင်တွေကိုကျမအနေနဲ့အပြစ်တင်စေချင်တာပါ
ဒီကိစ္စဟာအင်မတန်ရိုးရှင်းပြီးရခိုင်တွေလက်နစ်နာမှုတွေကြုံနေရတာကြောင့်သူတို့ကိုအပြစ်မတင်နိုင်ဘူးဆိုပြီးတော့လေဒေါ်ဆန်းစုကြည်ကပြောကြားခဲ့ပါတယ်ခင်ဗျာ
ကိုအောင်အောင်ပြပြသွားခဲ့တာပါရှင်မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲအချိန်နှိကက်လာတာနဲ့အမျှနိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုတွေအချိန်ရလာနေပါပြီ။တစ်ချိန်တည်းမှာပဲ1990ခုနှစ်ကရွေးကောက်တင်မြှောက်ခံခဲ့ရပြီးအခုလက်ရှိမှာအမေရိကန်နိုင်ငံအတွင်းအခြေချနေထိုင်နေတဲ့လွှတ်တော်အမတ်တွေကလည်းဒီရွေးကောက်ပွဲပေါ်မှာသူတို့ရဲ့သဘောထားအမြင်တွေကို VOA ကိုပြောပြကြပါရစေ။ချင်းတိုင်ရင်သားများဒီမိုကရေစီအဖွဲ့ချုပ်ကိုစားပြုဖလန်းမြို့နယ်မဲစန္ဒာနယ်ကနေရွေးချယ်တင်မြှောက်ခံခဲ့ရတဲ့ဒေါက်တာဇလီထန်းနဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစားပြုမိုးကုတ်မြို့နယ်မဲဆန္ဒအမှတ်2ကဥပိုလ်လှတင်တို့ကိုဝိုင်းတော်သာကိုဇော်ဝင်းလိုင်ကတွေ့ဆုံမေးမြန်းပြီးပြည်ပရောက်လွှတ်တော်အမှတ်ဟောင်းတွေရဲ့ရွေးကောက်ပွဲနှိုင်းယှဉ်သုံးသက်ချက်အပိုင်း1ကိုနားဆင်ကြည့်ကြရအောင်ပါရှင်
။မြန်မာနိုင်ငံအတွင်းမှာရှိနေကြတဲ့တိုင်းရင်းသားလူမျိုးစုတွေအပါအဝင်အားလုံးတန်းတူညီမျှတဲ့အခွင့်အရေးတွေရရှိဖို့ဆိုရင်လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့လိုအပ်တယ်လို့1990ခုနှစ်ရွေးကောက်ပွဲတုန်းကဖလန်းမြို့နယ်ကိုကိုစားပြုပြီးချင်းတိုင်းရင်းသားဒီမိုကရေစီအဖွဲ့ချုပ်ကနေအနိုင်ရလိုက်တဲ့ဒေါက်တာဇလီထန်းကပြောပါတယ်
။ဟိုဒီမိုကရေစီမှာတော့ဟိုလွတ်လပ်တယ်ပေါ့နော်။ကိုစက်တယ်လို့ပါတီဖွဲ့လို့ရတယ်။နောက်ပြီးတော့ဟိုလွတ်လပ်ခွင့်အကုန်လုံးရှိတယ်ပေါ့။ဒါပေမဲ့ခုကျွန်တော်တို့ဗမာပြည်ဟိုရွေးကောက်ပွဲကြတော့ဟိုအဲ့လိုတခြားနိုင်ငံလိုပေါ့ကျွန်တော်တို့ဒီအနောက်နိုင်ငံလို ဟိုလလလလဇကဘခွန်လည်းမရှိဘူးနောက်ပြတော့အဓိကတော့ကျွန်တော်ပြတ်နာအခြေဆုံးအဓိကတော့ဖွဲ့စည်းပုံစကံဥပရိပဲဒီဖွဲ့စည်းပုံဘလောက်ပဲလွတ်လပ်ရလို့ပြောပြောဘလောက်ပဲဒီမိုကရေစီပြောပြောကျွန်တော်ဖွဲ့စည်းပုံကိုကကြက်နေဖွဲ့စည်းပုံကအခွင့်ရေးမပြေဘူးဆိုရင်ဟိုဘာမှလုပ်လို့မရဘူးလေ။နောက်ဒီဈေးကောက်ပွဲလဲဒီတိုင်းပဲဘောဆိုတော့ဟို2000ဖွဲ့စည်းပုံဥပဒေကိုပြင်မှမပြင်နိုင်ပဲနော်။တခုမှမပြင်ဘူးဆိုတော့ဒီတိုင်းသွားမယ်ဆိုရင်တော့ဒီလိုပဲဖြစ်မှာပဲ။နော်ပြင်နေဆိုရဖွဲ့မယ်နာမယ်တော့ဖွဲ့မယ်ဒါမဲ့ဟိုပါနေပြည်တော်ကပဲဟိုအကုန်လုံးအာနာနေပြည်တော်မှာပဲအာနာရှိရဆိုတော့ဘာမှထိုးမှာမဟုတ်ဘူး။
နိုမလာရှိရနေမှာကျင်းပမဲ့ရွေးကောက်ပွဲဟာလေ1990တုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲနီးတူကန့်သက်ချုပ်ချယ်မှုတွေရှိနေတော့မယ်လို့ဒေါက်တာဇလီထန်းကထောက်ပြပါတယ
်ဟိုအကျန်းပြောမယ်ဆိုရင်တော့ကျွန်တော်တို့90ရွေးကောက်ပွဲနဲ့ဒီရွေးကောက်ပွဲရာဟိုတိတ်မထိုးဘူးလို့ကျွန်တော်ဟိုမြင်တယ်လေဘလို့ဆိုတော့ဟိုတုန်းကလည်းကျွန်တော်တို့ဟိုလွတ်လပ်တယ်လို့သူတို့ပြောတယ် friend fair ရွေးကောက်ပွဲလို့ပြောတယ်ကျွန်တော်တို့ကိုယ်ဆက်ရောက်ပွဲဒါမဲ့တကယ်တော့ဟိုမဟုတ်ဘူးဘာသာသူတို့ဒီတာဆောင်ရပါရကြတော့တို့ကန့်တန့်ချက်ဘာမှမရှိဘူးเนาะကျွန်တော်တို့တခြားဟိုပါတီကြတော့ကျွန်တော်တို့ခရီးသွားတို့မဲဆွေတရားဟောမယ်ခရီးသွားမယ်ဆိုရင်လည်းဘယ်နေသွားမယ်ဘယ်နေရကြမယ်ဘယ်နေပြန်လာမယ်ဘာခေါင်းစဉ်ပြောမယ်ဆိုရဲဟာမျိုးကန့်တန့်ချက်တွေဟိုရောအလဲအများကြီးရှိတယ်။နောက်ပြီးတော့နေရာလိုနေရာလဲဟို public place ပေါ့ဒီလူရုံးနဲ့ဆိုင်တဲ့ဟာကျောင်းတို့ဘလုံးကွင်းတို့မှာကျောင်းတို့ဟောပြောခွင့်မပြုဘူး။ခုလဲကျွန်တော်ကြက်တလောက်ဆိုရင်ဒီပုံစံမျိုးဖြစ်နေတယ်
။မကြသေးခင်ကမြန်မာနိုင်ငံအတွင်းရေးကြီးမှုတွေဖြစ်ပေါ်ခဲ့တဲ့အထက်ချစ်ပြည်နယ်အတွင်းကနေရာအတော်များများလဲစိုးစိုးဝါးဝါးခံခဲ့ရတာကြောင့်အဲ့ဒီဒေသတွေမှာရွေးကောက်ပွဲတွေနိုဝင်ဘာလ10ရက်နေ့မှာပြုလုပ်ရေးမပြုလုပ်ရေးဆိုတဲ့အပေါ်အမြင်သဘောထားတွေကွဲပြားနေတာနဲ့ပတ်သက်လို့လဲဒေါက်တာဇလီထန်းကအခုလိုမှတ်ချက်ပေးပါတယ
်။ကျွန်တော်အမေကလုတ်တက်ပါတယ်လို့ကျွန်တော်မြင်တယ်လေ။ဘာလို့ဆိုတော့ခုနလိုပေါ့ကျွန်တော်တို့ဒီချင်းတော်တခုတည်းခြံလှပ်ပြီးတော့နောက်ပြန်လုပ်မယ်ဆိုတာဟိုမစီမရဖြစ်နေတယ်လေ။အဲ့တော့တခါတည်းလုတ်တာကောင်းပါတယ်။နောက်ဒီပြတ်တာတော့ပြတ်ပါတယ်ဒါမှအဓိကအဖြစ်ဒီပြတ်တာတရားပေါ့လမ်းတို့တရားတို့ကပြတ်တယ်နောက်ဇော်လုံးတပြတ်တယ်ဆိုတာနဲပါတယ်ဟာခအဓိကပေါ့ဒါမှဟာခကြတော့ဟိုမြို့ကြီးလည်းဖြစ်တယ်ဟိုမြို့တော်လည်းဖြစ်တယ်ဆိုတော့ဘာဖြစ်ဖြစ်လေဒီအရေမြို့ထဲမှာတော့သွားလာလှုပ်ရှားဖို့ဒီလောက်ခက်ခဲမယ်မထင်ဘူးဆိုတော့လန်ရီလည်းခုသူတို့စပင်းနေပြီဆိုတော့ဟိုဘာခေါ်မလဲကမသွားနိုင်တဲ့တိုင်အောင်လေဟိုချက်ချင်းတော့လို့ရမယ်တချို့ဟာလာဟိုအမေမကွာမတော်စကဲရောဘာလို့နဲ့လဲဟိုတော့လို့ရရဆိုတော့ကျွန်တော်အမြင်ကြတော့တခါရဲဟိုပေါ့ဟိုဇေကောပိုင်လို့ရပဲပူပြီးကောင်းမယ်ထင်တယ
်ကာတာစင်တာEU ASEAN စတဲ့နိုင်ငံတကာအဖွဲ့အစည်းတွေကလည်းရွေးကောက်ပွဲကိုစောင့်ကြည့်ဖို့လာကြမှာဖြစ်တဲ့အတွက်အဲ့ဒီနိုင်ငံတကာစောင့်ကြည့်ရေးအဖွဲ့တွေအနေနဲ့လည်းတိုင်းရင်းသားဒေသတွေမှာပြုလုပ်မဲ့ရွေးကောက်ပွဲတွေကိုစောင့်ကြည့်နိုင်မယ်ဆိုရင်ကောင်းမယ်လို့ဒေါက်တာဇလီထန်းကပြောပါတယ်
။တွားဖို့တော့အလုံးတွားနိုင်ရင်တော့တကယ်လို့တာပေါ့နော်။ခုနလိုပေါ့နေဆွနေဖျားတော့ဒီတကယ်ခေါင်းတဲ့နေရာမှာပူပြီးတော့ဟိုလိုမယ်ထင်တယ်။ဒါမဲ့ကြည့်ရတာတော့ဒီနိုင်ငံတကာကျေးဇူးရတော့နော်ဆောင်စီရဲ့အဖွဲ့ရိယာတွားမန်တွားနိုင်မယ်တော့မထင်ဘူးဘာဆိုတော့မဲလုံကသူထောင်းတဲ့ချီပြီးရှိရလေဆိုတော့အဲ့လောက်ဒီအသေးစိတ်တို့ဘယ်တော့မှလွတ်နိုင်မယ်မထင်ဘူ
းဒေါက်တာဇလီထန်းဟာ1990ခုနှစ်ရွေးကောက်ပွဲမှာချင်းတိုင်းသားဒီမိုကရေစီအဖွဲ့ချုပ်ကိုကိုယ်စားပြုပြီးဖလားမြို့နယ်မဲဆန္ဒနယ်မြေအမှတ်1ကနေရွေးကောက်တင်မြှောက်ခံရသူဖြစ်တယ်လို့လက်ရှိမှာ CNF ချင်းအမျိုးသားတပ်ဦးရဲ့ဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်နေသူလည်းဖြစ်ပါတယ်1990ခုနှစ်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုစားပြုပြီးမုတ်ကုတ်မြို့နယ်မဲဆန္ဒနယ်မြေအမှတ်1ကနေဝင်ရောက်ရှင်ပြိုင်အနိုင်ရခဲ့တဲ့ဥပိုလ်လက်တင်ကလည်း1990ခုနှစ်ရွေးကောက်ပွဲနဲ့အခုကျင်းပမဲ့ရွေးကောက်ပွဲဟာကွာခြားမှုသိမရှိလာဘူးလို့ပြောပါတယ
်1990ပြည့်နှစ်ရွေးကောက်ပွဲဆိုတာကတော့တပြည်လုံးကဆရာနာရှင်စနစ်ချုပ်ငြင်းရေးအတွက် စိတ်အားထက်သန်ပြီးတော့ကြိုးပမ်းကြတယ်ဟလာចောင်းသားလူငယ်တွေအစတင်ခဲ့ပြီးတော့မှမိဘပြည်သူတရက်လုံးကတိုင်းရင်းသားလူမျိုးအင်အားစုအားလုံးကပါဝင်ပြီးတော့ကြိုးပမ်းခဲ့တဲ့ဒီမိုကရေစီတိုက်ပွဲရဲ့အရှိန်အဟုန်ဖြစ်ပေါ်လာတဲ့နိုင်ငံတကာဖိအားတွေကြောင့်စစ်အာဏာရှင်တွေကမလွဲသာမရှောင်သာကျင်းပပေးရတဲ့အခြေခံဥပဒေမရှိတဲ့ရွေးကောက်ပွဲတစ်ခုပေါ့နော်အခုတခါကြတော့ဒါအနှစ်အစိတ်ကြာခဲ့ပြီဆိုပေမဲ့ဒီစစ်အာဏာရှင်တွေကပဲသူတို့စိတ်ကြိုက်ရေးဆွဲထားတယ်2008ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေဆိုတဲ့အခြေခံပေါ်မှာဟုတ်လားသူတို့လိုသလိုခန့်ထားတဲ့ရွေးကောက်ပွဲကော်မရှင်နေနဲ့ကျင်းပမဲ့ကျွန်တော်တို့အကန့်အသတ်အချုပ်ချယ်တွေကြားကညစ်ပတ်မှုတွေကြားကရွေးကောက်ပွဲတစ်ခုဖြစ်တယ်အဲ့တော့အခြေခံအားဖြင့်တော့နှစ်အစိတ်တာကွာသွားတယ်ကြံနဲ့ကွာဟမှုကတော့တိတ်မရှိဘူးအတူညီတာကတော့အရင်တုန်းကလည်းကျွန်တော်တို့ပြည်သူတရက်လုံးဟာတစည်းတစ်လုံးနဲ့ကိုယ့်ရဲ့ဒီမိုကရေစီပန်းတိုင်ရောက်အောင်လို့တတိရှိရှိဟာလာဆုံးဖြတ်ကြရမယ်တတိရှိလောက်ကြရမယ်ဒီခါမှလည်းပဲဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြင်ဆင်ပြီးတော့တကယ်မှန်ကန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ရောက်အောင်လို့တော့ဒီတပွဲမှာလည်းပဲစီစီလုံးလုံးနဲ့ဆက်လို့ရမှာပွဲဖြစ်တယ်လို့ပြောရမှာဖြစ်ပါတယ
်။1990ခုနှစ်ရွက်ောက်ပွဲမှာတုန်းကအနိုင်ရပါတီကိုအာဏာလွှဲပြောင်းပေးခဲ့ခြင်းမရှိတဲ့အတွေ့အကြုံအရမက်ဆန္ဒရှင်တွေရောနိုင်ငံရေးပါတီတွေပါအခုကျင်းပမဲ့ရွက်ောက်ပွဲမတိုင်ခင်နဲ့ရွက်ောက်ပွဲပြီးကာလတွေမှာပါပူပေါင်းပြီးအထုတ္တိထားစောင့်ကြည့်ကြဖို့လိုတယ်လို့ဥပိုလ်လာတင်ကပြောပါတယ်
။ကျွန်တော်ပြည်သူတွေရောနိုင်ငံရေးအားစုတွေအားလုံးစိတ်ထဲမှာတတိထားရမှာကတော့ဒီရွက်ောက်ပွဲကော်မရှင်ဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအောက်မှာဒီစစ်အာဏာရှင်တွေကအစိတ်သားပေါ့နော်25ရာခိုင်နှုန်းလုံးဟလာခက်တီတီနဲ့ဘာမှပြည်သူလူထုရဲ့အထူးမှပြုမှုရွေးချယ်ပေးမှုမရှိဘဲနဲ့ဝင်ထိုင်ထားတဲ့လွတ်တော်အောက်မှာကျင်းပမယ်85ရာခိုင်နှုန်းကိုပဲသူတို့ရှင်ပြိုင်ကြရမယ်အဲ့လိုရှင်ပြိုင်တဲ့အခါမှာကျွန်တော်ရလာမယ်ရလတ်တွေဟာဘာဖြစ်မလဲဆိုတဲ့အခါကျတော့ကိုယ့်ဘက်ကနိုင်ရင်လည်းပဲအချိန်ဆွဲနည်းတော့မနိုင်အောင်လည်းညီမျိုးဆုံးနဲ့သူတို့လုပ်လိမ့်မယ်လို့ကျွန်တော်ဒီလိုမြင်တယ်ဟုတ်လားတကယ်လို့နိုင်လာခဲ့သည်ရှိရင်တောင်မှမလွဲသာမရှောင်သာအာဏာလွှဲပြောင်းပေးရမယ်အနေအထားမျိုးမရောက်ခင်မှာနီလန်ပေါင်းစုံနဲ့ကျွန်တော်တို့အချိန်ဆွဲမှုတော့၎င်းဖြက်လို့ဖြက်စီလုပ်မှုတွေတော့၎င်းချင်းချောက်မှုတွေတော့၎င်းမျိုးမျိုးဖြစ်နိုင်တယ်ဆိုတာကိုကျွန်တော်တို့နိုင်ငံအင်အားစုတွေကပြည်သူလူထုကဒါမျက်ခြေမပြတ်ကြဖို့လိုတယ်လို့ကျွန်တော်တို့မြင်ပါတယ်
နွေမလာရှိရနေမှာကျင်းပမဲ့အထွေထွေရွေးကောက်ပွဲမှာအဓိကအင်အားကြီးပါတီကြီးနှစ်ခုဖြစ်တဲ့လက်ရှိအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့အပါအဝင်ပါတီပေါင်း93ပါတီကဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်ခင်ဗျာ
1990လွတ်တော်အမတ်ဟောင်းတွေကိုကိုဇော်ဝင်းလိုင်တွေ့ဆုံမြင်မြန်ချက်အပိုင်း1ကိုနားဆင်ကြရတာဖြစ်ပါတယ်ကျမတို့အတန်လွှင့်နေတဲ့အစီအစဉ်ပြပချင်းအေရှာ77ကဓာတ်ရိုက်ထုတ်လွှင့်ပေးမဲ့ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်ရှင်အခုညနေစီစဉ်အဆုံးသက်ခဲမှာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါဦးမယ်ရှင
်။ဆီးရီးယားနိုင်ငံမှာရုရှားကစီးရီးလုဆောင်မှုတွေစိုးရိမ်ွယ်တိုးမြင့်လာတဲ့ပေါ်မြောက်အတ္တလန္တိစာချုပ်နေတိုးအဖွဲ့အကြီးအကဲကပြစ်တင်ဝေဖန်လိုက်ပါတယ်။ဆီးရီးယားသဘောနေကိုရုရှားကလေကြောင်းကနေတိုးမြင့်တိုက်ခိုက်နေတဲ့ဒဇယ်တစ်ပိုင်းအဖြစ်ပယ်ထိန်တုံးကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပြီးနောက်တည့်မှာပဲနေတိုးအကြီးအကဲကပြောတာပါ။အာဖဂန်နစ္စတန်နိုင်ငံကွန်ဒူးစ်မြို့မှာနေစည်းမထဆရာဝန်များအဖွဲ့ MSF ကဖွင့်လှစ်ထားတဲ့စေယုံကိုအမေရိကန်ကဘုံကျက်တိုက်ခိုက်ခဲ့တဲ့ပေါ်သမရဘရာဂိုဘာမာက MSF အဖွဲ့ကိုတောင်းပန်လိုက်ပါတယ်။ပြီးခဲ့တဲ့တင်ပတ်အထိတိုက်ခိုက်မှုကြောင့်လူ22ဦးသေဆုံးခဲ့ပါတယ်။2015ခုနှစ်အတွက်စာပေဆိုင်ရာနိုဘယ်ဆုကိုဘဲလာရုရှ်နိုင်ငံသူစာနယ်ဇင်းသမားဆဗလာနာအလက်ဆီဗစ်ချ်ကိုဆွီဒင်နိုင်ငံစတော့ခ홈မြို့အခြေစိုက်နိုဘယ်ဆုရွေးချယ်ရေးကော်မတီကအချီးမြှင့်လိုက်ပါတယ်။သူရဲ့အတန်မျိုးစုံပါတဲ့ရေးသားချက်တွေမိမိတို့ခေတ်ကာလရဲ့ခံစားရမှုနဲ့ရဲစွမ်းတက်တီတို့ကိုဖော်ကျူးချက်တွေကြောင့်အခုလိုနိုဘယ်ဆုချီးမြှင့်တာဖြစ်တဲ့အကြောင်းဆွီရွေးချယ်ရေးကော်မတီကပြောပါတယ်။အလက်ဆီဗစ်ချ်ဟာယူကရိန်းနိုင်ငံကရှာနိုဘိုင်းနျူကလ িয়ার ဆက်ယုံဘေးရန်ရဲ့လူသားပေါ်တည်ရောက်မှုအာဖဂန်နစ္စတန်စစ်ပွဲဆိုဗီယက်နဲ့ဆိုဗီယက်လွန်ကာလတမိုင်းကြောင်းတွေနဲ့ပတ်သက်ပြီးစာအုပ်တွေရေးသားခဲ့သူဖြစ်ပါတယ်။ကမ္ဘာဘောလုံးဖွဲ့ချုပ် FIFA ရဲ့လက်ရှိဥက္ကဋ္ဌဆက်ဘလက်တာနဲ့သူ့ကိုဆက်ခံဖို့လာလာရှိနေသူတို့ကို FIFA ရဲ့ကိုချင်းတိခါဆိုင်ရာကော်မတီကတာဝန်ကနေရပ်ပေါင်း90ဆိုင်းငံ့ထားလိုက်ပါတယ်။ဘလက်တာနဲ့ဥရောပဘောလုံးဖွဲ့ချုပ် UEFA အကြီးအကဲမီရှယ်ပလာတနီတို့ကိုကော်မတီကကြာတာပြည်နေမှာအခုလိုရေးယူလိုက်တာပါခင်ဗျာ။
နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိမ်းကြေညာပေးသွားခဲ့တာပါ။ဒီညနေအစည်းအဝေးထုတ်လုပ်ရေးမှူးကကိုအောင်လွင်ဦးဖြစ်ပြီးအသက်ဖမ်းအင်ဂျင်နီယာကတော့မီခဲလ်ဒူဘင်စကီဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးကို VOA မြန်မာပိုင်းအစည်းအဝေးအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနှာစင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစည်းအဝေးအဆုံးသတ်ပါတော့မရှင်။ည9:00နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါ။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမခွာညိုပါ
This program has come to you from the Voice of America, Washington.